Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်မေလ17ရက်ဗုဒ္ဓဟူးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကို9ဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာ Democratic Party ကဗာမောင်ပြည်နယ်ထက်လက်တော်အမတ် Bernie Sanders နဲ့ Republican Party ဘက်မှာတူဦးတည်းသာကျန်နေတဲ့ဂရေးကျွဲတတိယ Donald Trump တို့အနိုင်ရသွားပါတယ်UN နိုင်ငံမှာဘုံခွဲတက်ခဲ့မှုကြောင့်လူ60ကျော်ထဲမှနေသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပ
ါကောင်းပါပြီရှင်မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့တွေ့ဆုံကြရမှာဘာတွေဆွေးနွေးခဲ့ကြပါလဲ
ကုလသမဂ္ဂရဲ့နောက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာပူးပေါင်းဆောင်ရွက်ဆောင်ရွက်မဲ့future cooperation တွေပေါ့နော်အဲ့ဒါတွေကိုဆွေးနွေးခဲ့တယ်ပေါ့နော်
နိုင်ငံရဲ့ဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့ဒူရခိုင်လွှတ်တော်ကိုယ်စားလှယ်အမှပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့တတိပေးတာခံရတဲ့အကြောင်းကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့တအောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရတက်နိုင်အောင်စူးစမ်းနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့West Virginia ပြည်နယ်မှာ Democratic Party ကဗာမောင်ပြည်နယ်ထက်လွှတ်တော်မှ Bernie Sanders အနိုင်ရလိုက်တဲ့အတွက်သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုယ်စားလှယ်ရဲ့ထောက်ခံမဲ့အနေနဲ့ထပ်မံရရှိသွားပါတယ်။ပြန်ပြဖြစ်သူနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကိုလည်းနောက်ဆုံးအချိန်ထိရှင်ပြိုင်သွားမယ်လို့ကတိပြုပြောဆိုခဲ့တာပါ။အင်္ဂါနေ့အကြိုမဲပေးပွဲမှာတော့မဲအားလုံးရဲ့58ရာခိုင်နှုန်းရခဲ့တဲ့ထက်လွှတ်တော်မှ Sanders ကကိုယ်စားလှယ်မဲ့အနည်းဆုံး16မဲရမှာဖြစ်တယ်လို့ထောက်ခံမဲ့36ရာခိုင်နှုန်းရတဲ့ဝန်ကြီးအောင် Clinton ကတော့ကိုယ်စားလှယ်မဲ့17မဲရရှိမှာပါ။ဇူလိုင်လတဲ့ Pennsylvania ပြည်နယ် Philadelphia မှာကျင်းပမဲ့ Democratic Party ညီလာခံမှာသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲ့2383မဲလိုအပ်ရမှာအခုနောက်ဆုံး Clinton က2239မဲထက်လွှတ်တော်မှ Sanders ကတော့1469မဲရရှိထားပါတယ်။ရှေ့သတင်းပတ်ထက်အကျိုးမဲ့ပေးပွဲတွေကျင်းပမဲ့ Oregon ပြည်နယ်မှာမနေ့တုန်းကမိန်ကွန်းပြောရမှာတော့ထက်လွှတ်တော်မှ Sanders ကနောက်ဆုံးမဲတမဲချန်တဲ့အထိရှင်ပြိုင်သွားမယ်လို့ပြောဆိုခဲ့တာပါ Republican Party ထဲမှာပြန်ပြတ်မရှိတူးတည်းသာချန်နေတဲ့အင်ချမ်းပြည်လုံခြုံရေးဂရီကျွတ်တဲ့ Donald Trump ကတော့ West Virginia နဲ့ Nebraska ပြည်နယ်တွေမှာအလွယ်တကူအနိုင်ရသွားပါတယ်ပြည်နယ်နှစ်ခုစလုံးမှာအနိုင်ရတဲ့အတွက်ဂုံယူတဲ့အကြောင်းနဲ့နိုဝင်ဘာသမရရွေးဝတ်ကြရင်လည်းဒီပြည်နယ်တွေမှာအနိုင်ရဖို့မျှော်လင့်နေကြောင်း Trump ရဲ့စီရင်ရေးဘက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အီရတ်နိုင်ငံဘဂဒတ်မြို့တော်မြောက်ပိုင်းကရှီးအိုက်မွတ်စလင်တွေရှိရာအရက်ကဇေတခုအတွင်းဒီကနေ့ဘုံတလုံးပေါက်ကွဲမှုကြောင့်လူ64ယောက်ထဲမှနေသေဆုံးသွားပါတယ်။စစ်တာမြို့ကမနက်ခင်းလူစည်းကားချိန်စီထဲမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။သေဆုံးသူအရေအတွက်ပိုများလာမှာကိုလည်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်လည်းထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အနီးအနားမှာရှိတဲ့ကားတွေအဆောက်အဦတွေအများပြားလည်းထိခိုက်ပျက်စီးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသူတို့ကြေညာခဲ့ကြပါတယ်။ဘက်ဂရက်မြို့တော်ကတိုက်ခိုက်မှုတွေအထူးသဖြင့်ရှီးအိုက်မွတ်စလင်တွေရှိရာအရာကတိုက်ခိုက်မှုတွေကိုတော့ဆူနီမွတ်စလင်အုပ်စုကမကြာခဏဆိုသူတို့ကျူးလွန်လေးရှိပါတယ်။ IS အစွန်းရောက်အုပ်စုကတော့အသေးခံပုံခွဲတိုက်ခိုက်ခဲ့တာလို့ဆိုပေမဲ့အီရတ်အာနာပိုင်တွေကတော့မဟုတ်ဘူးလို့ညင်ဆန်းထားပါတယ်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကစစ်တပ်ရဲ့ထိန်းသိမ်းစခန်းမှာအသက်6နှစ်အောက်ကလေး17ယောက်ပါဝင်ဒီနေ့ထဲတေဆုံးသူ150နီးပါးရှိတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတစ်ခုကပေါ်ပြပါရယ် Amnesty International ဖွဲ့ကအရင်ကတည်းကဝေဖန်နေတဲ့မတ်တူကူရီမြို့ကဂီဝါစစ်တပ်ရမှရှိတဲ့ထိန်းသိမ်းစခန်းမှာဖမ်းဆီးထားတဲ့အကျဉ်းသားတွေထဲသေဆုံးသူ149ယောက်ထဲမှာတော့ရင်သွေးအရွယ်ကလေးငယ်4ယောက်လည်းပါဝင်နေကြောင်းပြောဆိုခဲ့တာပါစစ်တပ်ရထိန်းသိမ်းစခန်းတွေမှာတော့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဝင်တွေဖြစ်နေမတင်ကားသူတွေကိုဖမ်းဆီးထိန်းသိမ်းထားလို့ရှိပါတယ်။ရှင်းနစ်ကြပုံကံမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတော့ခံမှန်းကြီးလူပေါင်း2000လောက်ထိသေဆုံးခဲ့ပြီးဖြစ်ပါတယ်။ Amnesty International အဖွဲ့ကတော့ထိန်းသိမ်းစခန်းတွေကိုချက်ချင်းပိတ်ပြီးဖမ်းဆီးထားသူတွေကိုပြန်လွတ်ပေးတာပဲဖြစ်ဖြစ်ရပ်ဖက်အာဏာပိုင်နေထံလွှတ်ပြောင်းတာပဲဖြစ်ဖြစ်လွှတ်ဆောင်မှုလည်းတိုက်တွန်းထားတာပါ။နိုင်ဂျီးရီးယားစစ်တပ်ကတော့ Amnesty International အဖွဲ့ကိုပြီးခဲ့တဲ့နှစ်တည်းထိန်းသိမ်းစခန်းတွေစီတွားရောက်ခွင့်ပြုခဲ့ပြီးအကြံပြုချက်တွေအတိုင်းပြုရင်ပြောင်းလဲမှုတွေလုပ်ထားတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရန်တာ အလီဟိုက်ဒါဂီလာနီကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံနေတဲ့ပြန်ပေးဆွဲသူတွေရဲ့လက်ထက်ကနေပြန်လည်ကယ်တင်နိုင်ခဲ့ပြီးတဲ့နောက်တရက်အကြာဒီကနေ့မှာပဲသူဟာအာဖဂန်နစ္စတန်ကနေပါကစ္စတန်နိုင်ငံကိုပြန်ရောက်လာခဲ့ပါပြီ။ပါကစ္စတန်နဲ့နယ်စပ်အာဖဂန်နစ္စတန်ပတ်တီကာခရိုင်မှာအမေရိကန်နဲ့အာဖဂန်တပ်တွေပူးပေါင်းပြီးတော့အင်္ဂါနေ့မနေ့အာယုံတက်ချိန်ကစစ်သွေးကြွတွေကိုထိုးစစ်ဆင်ခဲ့တာမှာအယ်ခိုင်ဒါအဖွဲ့စခန်းတစ်ခုထဲကနေဂီလာနီကိုရှာတွေ့ခဲ့တာပါ။ကဘူးမြို့ကနေဂီလာနီကိုပြန်ခေါ်လာတဲ့ပါကစ္စတန်အထူးလေရင်အရှေ့ပိုင်းလာဟိုးမြို့လေးစိတ်ကိုဆင်သက်ခဲ့တာမှာလုံခြုံရေးတင်းတင်းကြပ်ကြပ်ကြားကပဲမိသားစုဝင်တွေကသူ့ကိုလာရောက်ကြိုဆိုခဲ့ကြပါတယ်။သုံးနှစ်ကြာအချင်းချခန္ဓာရာကပြန်လည်လွတ်မြောက်လာတဲ့ဂီလာနီကိုဆွေမျိုးတွေနဲ့သူ့ကိုထောက်ခံသူရာနဲ့ချီတို့ကကားပေါ်ကိုပန်းတွေကျဲချပြီးကြိုဆိုကြသလိုသူ့အိမ်မှာလည်းလာရောက်ပြီးတော့နှုတ်ဆက်ကြပါတယ်။လေးစိတ်ကနေအိမ်ထိဂီလာနီလိုက်ပါလာတဲ့ကားရန်သွားရလမ်းတစ်လျှောက်မှာပါကစ္စတန်ရုတ်တံလိုင်းတွေကတိုက်ရိုက်ထုတ်လင်းပြသကြပါတယ်။ဂီလာနီဟာလွန်ခဲ့တဲ့သုံးနှစ်ကသူ့ရဲ့မွေးရစားတိတောင်ပိုင်းမြို့မူဒန်မှာရွေးကောက်ပွဲမဲဆွဲစည်းရုံးနေချိန်တနက်နဲ့ချင်းချောက်ပြန်ပြီးဆွဲခံခဲ့ရပြီးနေဆက်ကနေတဆင့်အာဖဂန်နစ္စတန်နိုင်ငံထဲကိုဖမ်းဆီးခေါ်ဆောင်သွားခံခဲ့ရတာပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တပ်မြန်မာပိုင်းစစ်စင်ရဲ့ဗိုလ်ထုတ်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘရာဇီးလ်သမ္မတဒယ်မာရူဆော့ဖ်ကိုအရေးယူသင့်မသင့်ဒီကနေ့အစောပိုင်းအထက်လက်တော်မှာစတင်ဆွေးနွေးခဲ့ကြပါတယ်။သမ္မတကိုတော်ဝင်ကဆိုင်ငံ့ပြီးအယုံကြည်မရှိအဆိုကိုကြားနာစစ်ဆေးမှုတွေလုပ်တင်မသိဆိုတာကိုဒီနေ့နောက်ပိုင်းတော့အမှောင်ရင်လဲကြာသပတေးနေ့စောပိုင်းလောက်မှာမဲခွဲဆုံးဖြတ်မှာပါ။သမ္မတအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ထက်လွတ်တော်အမှတ်50ရောကထောက်ခံမဲပေးလိမ့်မယ်လို့လဲဘရာဇီးသတင်းစာတွေမှာဖော်ပြနေတဲ့အတွက်လိုအပ်တဲ့မဲရည်တက်တက်တောင်ပုံများနေပါတယ်။ဒါပေမဲ့လဲဒီထက်လွတ်တော်အမှတ်တွေအနေနဲ့သမ္မတအပေါ်အရေးယူဖို့ကိစ္စမှာတော့ထောက်ခံမှုပေးမပေးဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။သမ္မတရူဆော့ဘာဒုတိယသမ္မတတန်းအတွက်ပြန်လည်ရွေးကံမှုစီရင်လို့ရှာနေတဲ့2014ခုနှစ်မှာတိုင်းပြည်ရဲ့ဗန္ဒာရေးအခြေအနေတွေကိုဖုံးကွယ်ထားဖို့မှန်မှန်မကန်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံထားရတာပါ။ဘရာဇီးသမ္မတကတော့အချင်းပြတ်ချဆမှုနဲ့စုံစမ်းစစ်ဆေးခံနေရတဲ့ဒုတိယသမ္မတမက်ကက်တမာအပါအဝင်အတိုက်ခံတွေကအာဏာသိမ်းဖို့ကြိုးစားနေတာလို့တုံ့ပြန်ပြောဆိုထားပါတယ်။သမ္မတပေါ်အယုံကြည်မရှိအဆိုနဲ့ပတ်သက်လို့ထက်လွတ်တော်ကိုပြေပုံမဲ့ပြီးခဲ့တဲ့လတဲ့မဲခွဲဆုံးဖြတ်ချက်ရတရားမဝင်ဘူးလို့လည်းထက်လွတ်တော်ယာယီဥက္ကဋ္ဌကပြောဆိုထားတဲ့အတွက်အရေးယူဖို့ကြိုးပမ်းမှုတွေမှာလည်းရှုပ်ထွေးမှုတွေပေါ်ပေါက်နေပါတယ်။
အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဆက်လီနဲ့ထွက်ခွာပြီးအဲ့ဒီနိုင်ငံကနေတဆင့်ဆီးရီးယားမှာတိုက်ခိုက်နေကြတဲ့အစွန်းရောက်အစ္စလာမစ်အဖွဲ့တွေနဲ့ပူးပေါင်းဖို့စီစဉ်နေတယ်လို့ယူဆရတဲ့အမျိုးသား၅ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဩစတြေးလျအစိုးရကပြောပါရယ်သူတို့၅ဦးစတင်ထွက်ခွာဖို့စီစဉ်ထားတဲ့ Gaines မြို့ကိုအသွား Melbourne မြို့ကနေကီလိုမီတာ3000နီးပါးအကွာလောက်မှာအာဏာပိုင်တွေကသူတို့ရဲ့ဆက်လီငယ်ကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်မြောက်ပိုင်း Queensland ပြည်နယ်မှာသူတို့၅ဦးကိုဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါရယ်ခုနှစ်မီတာလောက်ရှိတဲ့ဆက်လင်ငယ်ကလေးနဲ့ဩစတြေးလျကနေစွန့်စွန့်ဆွဆွထွက်ခွာခဲ့ကြတဲ့အချက်ကိုကြည့်ရင်သူတို့ဟာတကယ့်ကိုစိတ်ဓာတ်ပြင်းပြပြီးတော့မဖြစ်ဖြစ်အောင်လုပ်ဖို့ကြံစည်ခဲ့တယ်ဆိုတာသိချတယ်လို့ဩစတြေးလျဖက်ဒရယ်ရက်တပ်ဖွဲ့ဒုတိယအရေးမင်းကြီး Neil Gohan ကပြောပါရယ်အသက်20နှစ်ကနေ33နှစ်ကြာအရွယ်တွေဖြစ်တဲ့သူတို့ငါတို့ဟာလေရင်ခရီးမသွားနိုင်အောင်ခီးသွားပတ်စပို့စာအုပ်အသိခံရတွေဖြစ်တာကြောင့်အခုလိုဆက်လင်နဲ့ထွက်ခွာခဲ့ကြတာလို့ရှင်းနေချုပ် George Brandis ကပြောပါရယ်သူတို့ထဲကတယောက်ဟာ Islamic အစွန်းရောက်တရားဟောဆရာမူဆာကာရန်တိုနီဖြစ်ပြီးတော့ IS အစွန်းရောက်အဖွဲ့ကိုထောက်ခံသူတယောက်အဖြစ်ယူဆထားပါတယ်။သူဟာ2014ခုနှစ်တုန်းကလည်း IS အစွန်းရောက်အဖွဲ့ကိုထောက်ခံမှုနဲ့ဖိလစ်ပိုင်နိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတော့ဩစတြေးလျနိုင်ငံကိုပြန်ပို့ခံခဲ့ရသူဖြစ်ပါတယ်
။ဒီအဆိုအရရှိရရိုင်းပြလွန်တယ်လို့ဘရစ်ရှက်ရဲရရှိတူးနဲ့စကားပြောဆိုရမှာအဲလစ်ဘက်ပြည်မှာကြီးကပြောကြားခဲ့တာကိုဗီဒီယိုမှတ်တမ်းတစ်ခုမှတွေ့ခဲ့ကြရပါတယ်။နိုင်ဂျီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအလွန်အကျွံအကျင့်ပြတ်ချဆားလွန်နေဆိုပြီးတန်တမာမဆန်တဲ့အုံလုံးတွေနဲ့ဗီမာကြီးကိုဝန်ကြီးချုပ်ဒေးဗစ်ကမရွန်ကပြောဆိုခဲ့တာကိုမိုက်ခရိုဖုန်းနဲ့အတန်းဖမ်းမိခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲဘကင်နန်းတော်ဥယျာဉ်တွေကပါတီဝဲတစ်ခုမှာဗီမာကြီးကမှတ်ချက်ပေးပြောဆိုလိုက်တာပါဗီဒီယိုမှတ်တမ်းထဲမှာတော့ရဲမှုကတရုတ်သမ္မတရှီချင်းဖင်ရဲ့အော်တိုဘာလာတဲ့နိုင်ငံတော်ခီးစဉ်ကိုစီစဉ်ရတာခက်ခဲတဲ့အကြောင်းပြောကြားချိန်မှာဗီမာကြီးကတာမတ်ကြီးပေါ်ရရင်ပြတ်ဆက်ဆန့်ခဲ့တဲ့အကြောင်းပြန်လည်တုံ့ပြန်ပြောဆိုခဲ့တာပါဗီဒီယိုကိုတော့ဘကင်နန်းတော်ကကင်မရာသမားကရိုက်ကူးပြီးဖြန့်ဝေခဲ့ရတာကနေဒီကနေ့မှာပဲမီဒီယာတွေမှာဖော်ပြပြသခဲ့ကြတာဖြစ်ပါတယ်။ပြည်မာကြီးအနေနဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်လို့လူသိရှင်ကြားမှတ်ချက်ပေးပြောဆိုလို့မရှိသလို တူလိုက်ပါတဲ့သတင်းနောက်တွေအနေနဲ့လည်းကိုရီးကိုရာစကားပြောဆိုတာတွေကိုစောင့်ကြည့်နားထောင်တာမျိုးမလုပ်ဖို့ညွှန်ကြားထားတဲ့လေရှိတဲ့အတွက်အသက်90ရွယ်ဘီရင်မာကြီးရဲ့မှတ်ချက်ပေးပြောကြားချက်ဟာသတင်းမီဒီယာလောကမှာအကြီးအကျယ်စိတ်ဝင်စားစရာလည်းဖြစ်ခဲ့ရပါတယ်
1982ခုနှစ်ကပါကစ္စတန်နိုင်ငံကနေခွဲထွက်မဲ့လွတ်လပ်ရေးတိုက်ပွဲကာလအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့ Islamic ထိပ်တန်းကောင်ဆောင်တယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကွပ်မျက်လိုက်ပါတယ်။အသက်83နှစ်အရွယ်ဂျမတ်အီအစ္စလာမီပါတီကောင်ဆောင်မူဖီယာဟီရာမန်နီဇာမီကိုပုတ်တဟူးနဲ့အစောပိုင်းကဒါကာဘဟုအကျဉ်းထောင်မှာကျိုးပေးကွပ်မျက်လိုက်တာလို့ပြည်ထောင်စုကြီးအာဆတ်ဒူဇာမင်ခန်းကပြောပါတယ်။ပြီးခဲ့တဲ့ကွပ်မျက်မှုတွေအပြီးစန့်ကျင်ကာကွယ်မှုတွေဖြစ်ပွားခဲ့သလိုမျိုးနောက်ထပ်ဆန္ဒပြမှုတွေဖြစ်ပွားမလာအောင်အာဏာပိုင်တွေကနိုင်ငံတော်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်က6လကျော်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကာလအတွင်းနီဇာမီအပေါ်လူအစုလိုက်အပြုံးလိုက်တပ်ဖြတ်မှုနဲ့မီးရှို့မှုတွေအပါအဝင်စွဲချက်ရှိခုနဲ့2014ခုနှစ်အတွင်းကခုံရုံးဖွဲ့စစ်ဆေးခဲ့တာပါ။သူကတော့ဆွဲချက်အလုံးကိုကျူးလွန်ခဲ့ခြင်းမရှိကြောင်းညင်းဆန်းခဲ့ပါတယ်။အဲ့ဒီကာလတုန်းကအရှေ့ပါကစ္စတန်လို့ခေါ်ပြီးလွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်လိုနာမည်တွင်ခဲ့တဲ့ဒေသမှာဖြစ်ပွားခဲ့တဲ့6လကြာစစ်ပွဲကာလအတွင်းပါကစ္စတန်စစ်သားတွေကိုဒေသခံတွေကပူးပေါင်းကူညီခဲ့ပြီးတဲ့နောက်လူပေါင်း3သန်းကိုတပ်ဖြတ်ခဲ့ရုံမကအမျိုးသမီးပေါင်း2သိန်းကိုအဓမ္မပြုကျင့်ခဲ့တယ်လို့လူပေါင်း10သန်းကိုလည်းနေရက်ဆွန်ခွာထွက်ပြေးစေခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောထားပါတယ်ရှင်။
ချင်းဖက်ဝါရတိုက်ပြည်မှာအကူအညီပေးနေကြတဲ့အာဖရိကတိုက်ကခေါင်းဆောင်တွေရဲ့အုတ်ချုပ်ပုံတွေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့သတိမပြည့်မိမှစိုးရိမ်မိတဲ့အကြောင်းအာဖရိကတိုက်ကချင်းဖက်ဝါရရဲ့ချင်းချောက်မှုအနေကိုစမ်းစစ်လေ့လာနေတဲ့အမေရိကန်ဥရပြူအမတ်တွေကပြောဆိုလိုက်ကြပါတယ်။ဒေသရင်းတိုင်းပြည်မှာထိလွယ်ရှလွယ်အရေးကြီးတဲ့အခြေအနေတွေနဲ့စွန့်ဆောင်ရေးကွာချက်တွေရှိနေတာကိုဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာမှုတစ်ခုအတွင်းအာဖရိကရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်နာသောမတ်စ်ဂရင်းဖီကလည်းပြောဆိုလိုက်ပါတယ်။ချန်ဖက်အုပ်စုတွေအားအဖွဲ့ဝင်တွေကိုငွေကြေးပေးစုဆောင်းနေတာကိုတုံ့ပြန်ရမှာတက်ဆိုင်ရာအစိုးရတွေအနေနဲ့ပညာရေးနဲ့တမူဝန်ကြောင်းပညာရေးတွေတင်ကြားနိုင်မဲ့အခွင့်အလမ်းတွေကိုဖန်တီးပေးနိုင်အောင်ရှိသမျှအရင်းအမြစ်တွေကိုအသုံးချဖို့လိုမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီလိုအခွင့်အလမ်းတွေရရှိနိုင်မှုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေပေမဲ့လည်းထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဘန်ကာရင်ကတော့အချင်းဖက်ဝါရတက်ဖြည့်ရေးအတွက်အစိုးရတွေကိုလူခွင့်ရေးချုပ်ဖောက်မှုတွေညံ့ဖျင်းတဲ့အုပ်ချုပ်မှုတွေလှုပ်ဆောင်ရမှာခွင့်ပြုထားသလိုဖြစ်မှာကိုစိုးရိမ်တဲ့အကြောင်းပြောဆိုခဲ့တာပါ။မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှအထွတ်အမကီးကလည်းနိုင်ဂျီးရီးယားနိုင်ငံမှာအုပ်ချုပ်ရေးညံ့ဖျင်းမှုတွေအကြောင်းကိုထောက်ပြပြောဆိုသွားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအရင်ဦးဆုံးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးရမှာဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုနားဆင်ရပါမယ်။မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေကိုနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ပညာရေးနဲ့ငြိမ်းချမ်းရေးကဏ္ဍအရေးကြီးတယ်ဆိုတာကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီလှုပ်ဆောင်ဖို့တိုက်တွန်းပြီးရှေ့လုပ်ငန်းစဉ်တွေကိုလည်းဆွေးနွေးကြကြတာပါ။မတိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံပြီးရှေ့လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံတွင်ပညာရေးနဲ့ငြိမ်းချမ်းရေးကိစ္စအရေးကြီးတဲ့အကြောင်းအလေးပေးပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်။အဓိကတော့ exchange of views ပေါ့နော်ကျွန်တော်တို့အဲဆွေးနွေးပွဲမှာတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့ပေါ့နော်အကျိုးစီးပွားအတွက်အဲမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာစေဖို့ရည်တိုးစီမံချက်တွေနောက်ရေရှည်ရည်မှန်းချက်တွေချမှတ်အကောင့်ထည့်ဖို့ရေးကိစ္စတွေနောက်ပြီးတော့ကုလသမဂ္ဂကအာရဲ့ SDG ပေါ့နော်အဲ SDG ရည်မှန်းချက်တွေပြည့်မီရေးအဲ့ကိစ္စတွေမှာမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာပူးပေါင်းဆောင်ရွက်ဆောင်ရွက်မဲ့ future cooperation တွေပေါ့နော်အဲ့ဒါတွေကိုဟိုဆွေးနွေးခဲ့တယ်ပေါ့နော်ဒါအပြင်ပေါ့နော်မြန်မာနိုင်ငံရဲ့ဗတ်စုံဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးကဏ္ဍနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့ရေးပါမှုကိုလည်းကျွန်တော်တို့ဝန်ကြီးအားနေပြီးတော့ဟို stress လုပ်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်စစ်ပေးကြောင်နေရက်ဆွန့်ခွာထွက်ပြေးကြရသူတွေရှိနေသေးတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်အတွင်းစားနပ်ရိက္ခာအပါအဝင်အရေးပေါ်အကူအညီတွေနောက်လက်တလော့တိုက်ပွဲတွေလူမျိုးရေးဘာသာရေးအဓိကယုံတွေကြောင့်ပုံမှန်အခြေအနေမရှိသေးပဲဒ ုက္ခသည်စခန်းတွေရှိနေစေဖြစ်တဲ့ရခိုင်ပြည်နယ်တွင်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေကြတာဖြစ်ပါတယ်။အရေးအစိုးရလက်ထက်တုန်းကတော့ကုလအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီအထောက်ပံ့ပေးရေးမှာကန့်သက်ချက်တချို့လည်းရှိခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးသည့်နဲ့ကုလအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံလာမှာတော့တီးခြားအကူအညီပေးရေးလုပ်ငန်းစဉ်တစ်ခုချင်းစီအလိုက်ဆွေးနွေးခဲ့တာမျိုးမရှိပဲရှေ့လုပ်ငန်းစဉ်တွေကိုသာဆွေးနွေးခဲ့ကြတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ဆွေးနွေးပွဲကတော့ဟိုဆီယမားတို့တည်တဲ့အတိုင်းဟိုအဖွဲ့ UN agency တွေအကုန်နောက်ပြီးတော့ဒီinternational organization နေနဲ့ဆွေးနွေးတာဆိုတော့လေဟိုပွင့်လင်းပြောရင်တော့ဟို general ပုံစံမျိုးနဲ့ဆွေးနွေးတာရှိရဟိုဘာသာရပ်တစ်ခုကိုအသေးစိတ်ဆွေးနွေးတာတော့မဟုတ်ပါဘူးခင်ဗျာဒါနှစ်နိုင်ဟိုဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့အခြား international organization အရှိ့ကိုဘယ်လိုပူးပေါင်းဆောင်ရွက်မှာ forward looking နဲ့ပေါ့နော်ဆွေးနွေးကြတာပါခင်ဗျာ
နိုင်ငံတကာအကူအညီတွေနဲ့မြန်မာအစိုးရကြားပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုတော့ဆွေးနွေးခဲ့ကြတာပါဒါအပြင်နိုင်ငံတကာအကူအညီတွေကပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီဖို့ရေရှည်အကျိုးရှိဖို့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီညီဆောင်ရွက်ဖို့လိုအပ်တယ်လို့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံအခြေစိုက်ကုလအဖွဲ့စည်းပါဝင်နိုင်ငံတကာအဖွဲ့တွေကဒီအကြီးအကဲတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အကြောင်းကိုမှတ်သိထိုက်စူးစီးတင်ပြခဲ့တာပါရှင်အခုတော့ရခိုင်လွှတ်တော်ကိုယ်စားလှယ်အမှတ်သတိပေးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်လွတ်တော်ဂုံတိတ်ခါညှိုးနှွမ်းစီမဲ့အရေးသားပြောဆိုတာတွေမပြုတ်လုတ်ဖို့ဆိုပြီးရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်တူကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကတတိပေးခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းကစစ်ဘေးအသင့်ပြည်သူတွေနဲ့ပတ်သက်လို့အဲ့ဒီလွတ်တော်အမတ်ကအစွတ်တင်သွင်းတာကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကအခွင့်မပြုခဲ့ဘူးဆိုပြီးရခိုင်အမျိုးသားအမတ်ကသူ့ရဲ့ Facebook အကောင့်မှာရေးသားပြီးသတင်းမီဒီယာတွေကိုလည်းပြောဆိုခဲ့တာပါဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတော်မင်းခတ်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်စစ်ပေးဒုက္ခသည်တွေကိုပြည်ထောင်စုအစိုးရကထောက်ပံ့ကူညီပေးဖို့တိုက်တွန်းကြောင်းအဆိုပြည်သူ့လွတ်တော်မှာတင်သွင်းခွင့်မရခဲ့တဲ့အတွက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကသူမ Facebook မှာလွတ်တော်မှာဒီအဆိုမတင်နိုင်ခဲ့ကြောင်းဒီအတွက်မဲဆန္ဒရှင်တွေအပေါ်စိတ်မကောင်းကြောင်းရေးသားတင်ပြခဲ့တယ်လို့မီဒီယာတွေနဲ့တွေ့ဆုံချိန်မှာလည်းတင်ခွင့်မရတဲ့အပေါ်သာပြောဆိုခဲ့ပြီးဘာကြောင့်တင်ခွင့်မရှိသလဲဆိုတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကပြန်လည်ဖြေရှင်းချက်ကိုပြောကြားခြင်းမရှိတာကြောင့်လွတ်တော်ကိုအထင်မြင်လွဲမှားနိုင်တာတွေရှိနေတဲ့အပေါ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကဒီကနေ့ပြည်သူ့လွတ်တော်မှာ AMB အမတ်ကိုတတိပေးပြောဆိုခဲ့ပါတယ်လွတ်တော်ဥပဒေနီးဥပဒေတွေအရာပယ်ချခဲ့တာဖြစ်ပြီးအဆိုမှစစ်ဘေးဒုက္ခသည်တွေကိုပြည်ထောင်စုအစိုးရကကူညီထောက်ပံ့ပေးဖို့တိုက်တွန်းကြောင်းအစိုးလို့တင်ထားပေမဲ့အဓိကမှာအေးလက်နက်ကင်အဖွဲ့ကိုငញ្ញញရေးစကားဝိုင်းသို့ခေါ်ဆောင်ဖို့အတွက်သာအဓိကထားတာဖြစ်နေတာကြောင့်ကိုအမျိုးသားလွတ်တော်မှာလည်းဒီအဆိုကိုတင်သွင်းပြီးဖြစ်နေတာကြောင့်ကိုအဆိုကိုတင်သွင်းခွင့်မပေးရတာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလွတ်တော်မှာအခုလိုပြောဆိုခဲ့ပါတယ
်အဆိုတွင်ပါရှိသည့်ဆွေးနွေးချက်များတွင်အေးလက်နက်ကင်အဖွဲ့ကိုငញ្ញញရေးဆွေးနွေးဘက်မှပါဝင်ဝင်ပြုဖို့လွတ်တော်ကဆုံးဖြတ်ပြီးရန်ဆိုတဲ့အနှစ်သာရကိုဥတည်ထားတာတွေ့ရှိရပါတယ်စစ်ဘေးဆောင်ဒုက္ခသည်များအတွက်နိုင်ငံတော်ကအကူအညီပေးရရန်ကိုမကူညီဆွေးလို့မဟုတ်ပါလက်နက်ကင်တိုက်ပွဲဖြစ်လို့ညီညာရေးဆွေးနွေးပွဲမှာပါဝင်ခွင့်ရအောင်လက်နက်ကင်အဖွဲ့တစ်ခုကိုလွတ်တော်ကဆုံးဖြတ်ပေးရမည်ဆိုပါကအခြားလက်နက်ကင်အဖွဲ့များကလည်းယခုကဲ့သို့တိုက်ပွဲများဖြစ်ပွားပြီးလွတ်တော်တို့အဆိုတင်သွင်း၍တောင်းဆိုလာပါယင်ပြည်ထောင်စုအရေးကရင်လေးဝယ်ရာဖြစ်ပါတယ်
ဒီပေါ်အဆိုရှင်တဦးဖြစ်တဲ့ ANP ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့တတိပေးမှုအပေါ်သူကအခုလိုပြောပါတယ
်။ကလည်းကံလေးကိုလည်းဒီအမီတို့ညှင်းချင်းရခေါ်ဖို့အကြောင်းနေပေါ့လေနင်းနေပါပါတော့အမီတို့စိတ်ပွေအကြောင်းနဲ့ပါပါတယ်။အဲ့တော့ဦးဝင်းမြင့်ကတခါပြောပါတယ်အမျိုးသားလွတ်တော်မှာလေပေါ့နော်ဒီတက်မတော်ကလည်းတန်ခွက်တဲ့အတွက်ဒီလိုမျိုးတွေရှိတော်တဲ့အတွက်ဆိုပြီးပြောပြပါတယ်အဲ့ခါကျမအမီနဲ့လည်းတန်းဆိုပါတယ်ဥက္ကဋ္ဌရဲ့တကယ်လို့ဥက္ကဋ္ဌကြီးတို့ကဒါကိုမကြိုက်ဘူးဆိုရင်ကျွန်မပြန်ချုပ်ပေးပါမယ်နော်ဒီကြေးစည်ရေးကိုလုပ်ဖို့အတွက်ကျွန်မပြန်တင်မရသေးလို့လေကျွန်မတင်ကြပေးပါမယ်ဒါပေမဲ့ဥက္ကဋ္ဌကြီးကတော့စာချုပ်တော့မတင်ကြည့်ရဲပဲဒီမှာတော့မတင်တော့ဘူးဆိုပြီးတော့အမျိုးကိုပြောခဲ့ခြင်းဖြစ်ပါတယ် MP အနေနဲ့ကြတော့လေအဲ့လိုမျိုးရေးရေးပြီးလောက်တာမဟုတ်ပါဘူး MP ကကိုရမေးဆန္ဒရှင်ပြည်သူတွေသိအောင်ဆိုပြီးတော့အန်တီအမေနဲ့ကလည်းတင်လိုက်ချင်းဖြစ်ပါမယ
်။ ANP ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းဒုက္ခသည်အရေးကိုဆောင်ရွက်ဖို့တင်ပြတာမှာဒုက္ခသည်အရေးဘာကြောင့်ဖြစ်လာရလဲဆိုတဲ့ဖြစ်စဉ်ကိုဥစွာတင်ပြရခြင်းသာဖြစ်ကြောင်း AA လက်နက်ကင်အဖွဲ့အတွက်ရည်ရွယ်တင်သွင်းခဲ့တာမဟုတ်ကြောင်းအခုလိုဖြေရှင်းပါတယ်
။
တကယ်လို့ဒီတဲ့ကောင်ကြောက်ဖွဲ့တွေကိုစပွဲပေါ်ရောက်အောင်ပြောတယ်ဆိုရင်အဲသူ့မှာအပြစ်မရှိပါဘူးဒါကတကယ်ငင်းချမ်းကြီးအတွက်အမျိုးသားရင်ကြားစီတိတ်ကျွန်းတာပဲဖြစ်ပါတယ
်လက်ရှိရခိုင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးရခိုင်လွတ်တော်ကိုယ်စားလှယ်တွေကအစိုးရလှုပ်ဆောင်မှုတွေကိုထောက်ပြဝေဖန်မှုတွေရှိနေပါတယ်မေနေရက်နေ့ကပြုလုပ်ခဲ့တဲ့အမျိုးသားလွတ်တော်အစည်းအဝေးမှာလည်းရခိုင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝေစိန်အောင်ကတက်မတော်နဲ့အေအေတက်ဖွဲ့တို့အကြတိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့အေအေတက်ဖွဲ့ကိုနိုင်ငံရေးဆွေးနွေးပွဲကိုဖိတ်ခေါ်ဖို့တင်ပြတာမှာအစိုးရဘက်ကဒုက္ခသည်တွေကိုကူညီပေးတဲ့အပိုင်းအားနည်းနေတယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်ဒီအဆိုဟာလည်းအမျိုးသားလွတ်တော်မှာမှတ်တမ်းအနေနဲ့သာထားရှိခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်မှာရသေးတောင်မြို့နယ်မှာစစ်ဘေးဒုက္ခသည်800ကျော်ဘူးသီးတောင်မြို့နယ်မှာဒုက္ခသည်400ကျော်နဲ့ပုံနာကျွန်းနဲ့ကြောက်တော်မြို့တွေမှာလည်းစစ်ဘေးဒုက္ခသည်တွေထပ်တိုးလာတာကြောင့်စုစုပေါင်းစစ်ဘေးဒုက္ခသည်2000နီးပါးရှိတယ်လို့ရခိုင်လွတ်တော်အမတ်တွေကတင်ပြထားပါတယ်ဒီဒုက္ခသည်တွေအနေနဲ့နေရေးထိုင်ရေးစားရေးတောက်ရေးတို့မှာအခက်ခဲတွေကြုံတွေ့နေရတယ်လို့ရခိုင်လွတ်တော်အမတ်တွေကတင်ပြမှုတွေရှိနေပါတယ်ရှင
်ရခိုင်လွတ်တော်အမတ်ကိုယ်စားလှယ်ဒီပေးခံရတဲ့အကြောင်းကိုမှတ်မိခပြောပြခဲ့တာပါရှင်အခုတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ် BGF ပူးပေါင်းတပ်ဖွဲ့တွေနဲ့ DKPA တပ်တွေကြားမေလ17ရက်နေ့မနေ့ပိုင်းကပြားပင်ကုန်းရွာထဲမှာပဲတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံအုတ်ဖုတ်နေသူတို့ချို့ထိခိုက်ဒဏ်ရာတွေရရှိခဲ့ပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်မတ်အေးအေးမာကပြောပြပေးပါမယ်ရှင်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ်တို့ပူးပေါင်းအဖွဲ့ဟာ DKPA ခေါင်းဆောင်တအုပ်ဖြစ်တဲ့ဘိုနားမကြားရှိရာပြားပင်ကုန်းရွာမှာ DKPA တပ်ဖွဲ့နဲ့နှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီလိုပစ်ခတ်မှုဟာတနအီကျော်နှစ်နာရီနီးပါးကြာခဲ့ပြီးပစ်ခတ်မှုတွေအတွင်းဒေသခံရွာသားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးအဲ့ဒီဒေသကမိချောင်းကုန်းဆရာတော်ကမိန့်ပါတယ
်တပ်ဖွဲ့ကတော့မနေ့တော့ဒီမနေ့ပိုင်းဖြစ်တာဟဲ့ကျန်းကြီးကရောက်မှလေအခုစစ်တပ်အဖွဲ့နဲ့ DKPA အဖွဲ့ရဲ့နော်တီဂီဗီနဲ့အော်ယူရဲမှာပဲသူကအဲ့မှာလာပြက်လာအဲ့တယ်တီဂီဗီကအဲ့လိုပြက်လာအဲ့တော့သူတို့ဆောင်းဦးတော့ကြည့်ရလားတီဂီဗီကအဲ့ရင်ပြက်လာအဲ့ဒါတော့မသိဘူးလေအဲတီဂီဗီကနော်ဘူရဲသူတို့လက်နေနဲ့နားမကြားပါဘူးယူရသားတွေကပြောတာပြောတာဟိုမှာအုတ်ဖုတ်တယ်မားတွေကသူပြောတာတော့တရားနာထိပါတယ်လို့ဆိုတော့အေးဆရာကသူကအဲ့မှာအုတ်ဖုတ်တယ်လေသူကတည်းကပြေးလာမှပြေးလာတော့ကုစည်းလည်းမသိဘူ
းပြားပင်ကုန်းရွာကောင်းမှုရွာတို့ဟာအရင်တုန်းကDKPA တပ်တွေတက်ဆွဲထားတဲ့နေရာတွေဖြစ်ပြီးမြန်မာစစ်တပ်နဲ့ DKPA တပ်တွေနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့ဒေသခံရွာသားတွေဟာသူတို့ရွာတွေမှာနေထိုင်လို့မရပဲအနီးအနားကကျေးရွာတွေကိုတိမ်းရှောင်နေရတာပါရွာတွေကစာတင်ကျောင်းတွေပျက်စီးကုန်တာကလေးတွေစာတင်ကျားနိုင်တဲ့အခြေအနေမရှိတော့တာတက်မတော်နဲ့နေကြောင်တက်တွေကစခန်းချထားပြီးလုံခြုံရေးတင်းကျပ်မှုတွေလုပ်နေတာတွေကြောင့်ဒေသခံတွေဟာသူတို့ဇာတိရွာကိုပြန်နေထိုင်ဖို့အတွက်အခက်အခဲတွေရှိကြတယ်လို့ဆိုပါတယ်တချို့ကတော့သူတို့ရွာမှာအုပ်ဖုတ်တဲ့လုပ်ငန်းတွေပြန်လာလုပ်စားတာမျိုးတွေစားစားဖို့အတွက်ရာသီပေါ်တီးနှံတွေပြန်လာစိုက်ပျိုးတာတွေရှိပေမဲ့အခြေတကျနေထိုင်တာမျိုးတွေတော့မလုပ်ကြတော့ပါဘူးအခုတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်ဒေသခံတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆရာတော်ကစက်မိန်ပါတယ်
လူတို့တွေကဆွေးရမျိုးရှိတယ်ဟောအဲကျောင်းကြီးရောက်မှတော့ယူရသူရသားတွေကပြလုံးမမရဘူး။ကျန်တဲ့အစည်းဆောင်ပြီးတော့အဲ့တော့သူကတချို့ရရောက်မှတတ်နေတာ။အဲဟိုတစ်ခါတော့အခုထိပါဒီနေ့တနေ့တော့ပဲ
2016ခုနှစ်ဇန်နဝါရီလအတွင်းကပဲအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA နဲ့မြန်မာအစိုးရရဲ့လက်အောက်ခံနေကြသောတပ်တို့ဟာမကြာခဏဆိုသလိုတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။အခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKPA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKPA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကတော့2017ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာပဲမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တက်မှုတချို့ကိုထုတ်ပယ်ခဲ့ပါတယ်ဒီနောက်ထုတ်ပယ်ခံရတဲ့တက်မှုတွေနဲ့နှီးဆက်တဲ့အရက်သားတွေကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်ထုတ်ပယ်ခံရတဲ့တက်မှုတွေကတော့1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတက်မတော် DKPA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီးဇန်နဝါရီလ16ရက်နေ့ကတိုက်အင်အားရာကနန်းလောက်နဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။အခုတိုက်ပွဲပြန်ဖြစ်တာကလည်းဒီတက်ဖွဲ့နဲ့ဖြစ်ပြီးကရင်ပြည်နယ်အတွင်းမှာတော့မြန်မာအစိုးရရဲ့လက်အောက်ခံနေကြသောတက်တွေနဲ့မကြာခဏဆိုသလို DKPA တက်ဖွဲ့ဝင်တွေဟာတိုက်ပွဲတွေပြန်ဖြစ်နေပါတယ်ရှင်။
Kien Pine Bema, type where Pipuaga, a jungle, my Ema, Piopia, Gerawashin, Guro, Shampi, down by interponent, Amalong, top Puerija, type where we had done on Josani Yare, a jungle, Nasin Yabame, let the law, Shampi name Yabama, RCSSSSE, Shampi, down by interponent, TNLE, the Ampalong, top Puerja, Pipuan, the type where we had done Yedwe, Nino, though, dying the Lumumia Federal Council, UNFC, Yagunine, Nepe Gonsandwe, Dresso, Ninaimbo, Nia, the Madane Patelo, a cake. She needed low RCSSSSE, yep, yoguya, gap, yo ware. The day be a zonguro, view the dinner, mammy me kanga, yo bia, biba machine.
Hokay, Shampy name, yaw by ma, RCSSSE, Shampy down my dapone, DNA lead and belong dapuja, Mila DNIGANI, the jobian, diabori, bianle, bientan labi, Mila choyaniga, Nankam, yune, hope and jira de culo, Michu, piaci, canyare, tip, pipoge ware. RCSS ne DNA lead jab, piponi, diabori, yet and yedwa.
ไม่ได้ปรากฏว่าเฉยๆดาวมันเสียดีปรากฏเจ็ดเฉยๆเราเปลี่ยวไปเลยที่แค่ชั้นปฏิบัติการเนี่ยเสียที่เอาท่าที่อุณหภูมิต่ำกว่าเอ็มบีลากงเนี่ยจอมเปลี่ยนจากเรื่องแม่ลากงมาเป็นท่านมันยังจะรับว่าสุดยอดแล้วเจ้าหน้าที่ลากงเนี่ยที่สั่งมาเลยลากงมาแต่ยังไม่มาเลยแต่พอดีว่าจะเช็ดแล้วเลยเช่นพี่เปลี่ยนเลยทุเรียนกองสีอาซีเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอ
TNL တအံပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကတော့ TNL ဘက်က RCSS နဲ့တွေ့ဆုံညှိနှိုင်းဖို့အသင့်ရှိပြီးတွေ့ဆုံဖို့နေရာကိုတော့ UNFC အနေနဲ့ရွေးချယ်ပေးဖို့ပြောထားတယ်လို့ဆိုပါတယ်
ဒီလိုပဲလက်လက်ခံပြီးတာဒီတွေ့ဆုံဖို့လက်ခံပြီးတာဒီလိုပဲလက်လက်တွေ့ဆုံဖို့လက်ခံပြီးတာလို့ကျွန်တော်ပြောရတယ်အာဒါမျိုးတွေ့လို့တွေ့ရမယ့်နေရာနဲ့ကျွန်တော်တွေ့ဆုံရမယ့်အခြေအနေလို့ပြန်ညှိဒီလိုဆိုမှရန်စီကိုပြန်ပြီးအကြောင်းပြလာတယ်ကျွန်တော်ဘက်ကလက်မထူပြတော့မဟုတ်တဲ့အတွက်ဒီဒီလိုမှတော့ကျွန်တော်တွေ့ရဖို့ခရင်တယ်အာကျွန်တော်ကြတဲ့ဒီလူလနဲ့မိတခုပေါ့နော်အာအမျိုးယူပြီးပါတယ်မင်းတို့ကိုတော့ထပ်ပြီးထားတယ
် RCSS နဲ့ TNL ကြားတိုက်ပွဲဖြစ်ပေါ်တာ6လလောက်ရှိပြီဖြစ်ပြီးလက်ရှိအချိန်ထိတိုက်ပွဲတွေရပ်တန့်ရေးအတွက်အပြည့်ရှာနိုင်ခြင်းမရှိသေးပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်နဲ့နန်ခမ်းမြို့နယ်မှာဒုက္ခသည်တွေတိုးလာသလိုဒေသခံတွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံတွေ့နေရတာဖြစ်ပါတယ်။ RCSS နဲ့ TNL တပ်ဖွဲ့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အစိုးရအသစ်အနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်ဖို့ဘယ်လိုလုပ်ပေးမလဲဆိုတာအရေးကြီးတယ်လို့ရှမ်းတိုင်းနာမြဒီမိုကရေစီဖွဲ့ချုပ်ကဦးဆိုင်လေးကအခုလိုသုံးသပ်ပါတယ
်။ပြဿနာရဲ့အရင်းအမြစ်ကိုဆုံးကြည့်မယ်ဆိုလို့ရှိရင်တော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းလမ်းနဲ့နိုင်ငံရေးသဘောဝိုင်းမှာငြင်းချမ်းစွာဖြေရှင်းခွင့်မရတဲ့ပြဿနာပဲအဲဒါကြောင့်မလို့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းခွင့်ရတဲ့အထီးကိုလက်ရှိအစိုးရဘက်နဲ့ဘယ်လိုဖန်တီးပေးမလဲ။နောက်တက်မတော်နေတဲ့တိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာတိုင်းသားချင်းချင်းကြားဖြစ်နေတဲ့ပြဿနာမှာတက်မတော်ကဘယ်လိုသမသမကြကကူညီဖြေရှင်းပေးနိုင်မလဲဆိုတဲ့အချက်ကိုလည်းကျွန်တော်စောင့်ကြည့်နေတယ်လို့အပ်နေတယ်လို့မြင်ပါတယ်ခင်ဗျ။
ညညတော့တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့ RCSS နဲ့ TNL ကြားဖြစ်ပွားတဲ့တိုက်ပွဲတွေကိုကြားဝင်ညှိနှိုင်းပေးမယ်ဆိုပေမဲ့လည်းတိတ်ပြီးထိရောက်နိုင်မှာမဟုတ်ဘူးလို့ဦးဆိုင်လေးကပြောပါတယ်။ RCSS SSC အဖွဲ့ဟာသမရဦးသိန်းစိန်အစိုးရလက်ထက်မှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်ပြီး PSLF TNL အဖွဲ့ကတော့ NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိပါဘူး။NCA စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်း RCSS SSC နဲ့ TNL အဖွဲ့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပြီး TNL နဲ့မြန်မာစစ်တပ်ကြားမှာလည်းဒီကနေ့အထိရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်အနီးတောဆန်ကြီးရွာမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ရှင်
။ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့တအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရပ်တန့်နိုင်အောင်ကြိုးစားနေကြတဲ့အကြောင်းကိုမမမြင့်ခိုင်ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။ကျမတို့ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနှာယူရဲ့အစီအစဉ်မှာနှားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်တွင်းအားကစားသတင်းတွေကိုလည်းနှားဆင်ရမှာပါမြန်မာအရေးသုံးသပ်ချက်မှာနှားဆင်ရမှာကတော့
တကယ်လို့အားလုံးမှာပါဝင်မှုဆိုလို့ရှိရင်တော့အဲ့ဒီပင်လုံးညီလာကအဲ့ဒီတိတ်ပြီးပြည့်စုံမယ်လို့ကျွန်တော်မထင်ဘူး
။တိုင်းသားပြည်ထနာလစ်လာသုံးသက်ရေးသားနေတဲ့ sign one sign ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့တပတ်အပတ်စဉ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုမတင်ဆက်ခင်မှာမြန်မာနိုင်ငံအလဲပိုင်းကရေရှားပါမှုပြည်ထနာအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြင့်တက်ပြီးတောက်သုံးရေရှားပါပြားလာတဲ့အခြေအနေတွေအလွန်အမင်းဖြစ်ပေါ်နေပါဗျ။အခုလိုတောက်သုံးရေရှားပါတဲ့ပြဿနာတွေကိုအစိုးရပါဝင်ပရဟိတအဖွဲ့အစည်းတွေကအကူအညီတွေပေးနေပေမဲ့လိုအပ်ချက်တွေရှိနေတဲ့အတွက်နိုင်ငံတကာအကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတွင်ပြီးခဲ့တဲ့2015မှာအကြီးအကျယ်ရေလွှမ်းမိုးမှုတွေဖြစ်ခဲ့တဲ့စကိုင်းတိုင်းပါဝင်မြန်မာနိုင်ငံအလဲပိုင်းကနေရအတော်များများမှာတော့အခုနှစ်နွေရာသီအတွင်းတောက်သုံးရေရှားပါပြတ်လာတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်အပူချိန်ကအရင်နှစ်တွေထက်ပိုမြင့်တက်ပြီးတော့မြောက်ရေရှားပါမှုတွေကြောင့်မကွေးတိုင်းဒေသကြီးအတွင်းမှာလည်းတောက်သုံးရေပြတ်လာတာတွေနေရအတော်များများမှာဖြစ်နေတယ်လို့မင်းဘူးမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဦးနေမျိုးကျော်ကပြောပါတယ
်။ရေရှားပါမှုကတော့ဒီမကွေးတိုင်းအတွင်းထဲမှာများပါတယ်ကြ။ဥပမာအဖြစ်မြိုင်တို့အခုကူတို့ဘက်မှာလည်းကြီးရွာတော်တော်များများရေရှားပါမှုနဲ့ကြုံနေရတယ်လို့အဲတော့ဒီမကွေးခရိုင်ထဲမှာဆိုရင်မကွေးတို့နတ်မောက်တို့ခြောက်တို့မြို့တစ်တို့ဒီနေရာတွေမှာလည်းအများစုအဓိကကြုံရပါတယ်ကြာ
မကွေးတိုင်းအတွင်းရေရှားပါမှုပြဿနာကိုသက်ဆိုင်ရာကြီးလက်ဦးစီးဌာနလွတ်တော်နဲ့ပရဟိတအဖွဲ့တွေပူးပေါင်းပြီးသတ်မှတ်ထားတဲ့ကြီးရွာတွေအပါအဝင်တကယ်ရေအခက်ခဲဖြစ်နေတဲ့နေရာတွေမှာရေတွင်းအသစ်တူးတာတွေအပြင်တွင်းအဟောင်းတွေကိုပြန်လည်တူးဖော်တာတွေလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနကတော့ရေရှားပါပြတ်လတ်တဲ့နေရာတွေကိုကွင်းစင်းကြည့်ရှုပြီးတော့တောက်သုံးရေရဖို့ကိုအကူအညီပေးနေတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွန်းဦးကပြောပါတယ
်။ရေတောင်းတဲ့ဖွဲ့တွေဟိုကျွန်တော်တို့တိုင်းဒေသကြီးဦးစီးမှုတွေကိုလှမ်းပြောလိုက်ပြီးတော့သူတို့ရေပေးတာတွေနောက်တစ်ခါအဲ့ဒီမှာရေရင်းရေကန်တူးဖို့ကိစ္စတွေလိုက်ပြီးတော့ကွင်းစင်းကြည့်ခိုင်းတာတွေအဲ့မှာဦးစားပေးပြီးတော့ဆောင်ရွက်တင်လို့ဘာတွေဘာတွေဆောင်ရွက်တင်လဲဆိုတာပြန်တင်ပြခိုင်းတာလေလောလောဆယ်တော့အဲ့ဒါလေးလုပ်ခိုင်းတာဆရာကြီ
းဒီနေ့တိုင်းအားလုံးကြီးပါလောက်ကလည်းကျွန်တော်တို့တောင်းကျွန်တော်တို့မတောင်းတော့ပဲကျွန်တော်တို့ရဲ့ဒီနေ့တိုင်းဦးစီးကြီးတွေကသူ့အစီအစဉ်နဲ့သူဆောင်ရွက်ပေးနေတဲ့ရက်ဒေတာလည်းရှိပါလဲသူတကယ်တော့ဒီမကွေးတို့မန္တလေးတို့စကိုင်းတို့ကတော့နည်းနည်းတောင်းရဒီတိုင်းနဲ့တောင်းဆန့်ချက်တွေရှိပါလဲဒီတော့ဒီနေ့ဒီနေ့တိုင်းနဲ့တောင်းတယ်ကျွန်တော်များတဲ့ဟာလေးကိုပြောလိုက်တာပါ
အခုလောလောဆယ်မှာဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့အကူအညီကိုရယူထားတာမျိုးတော့မရှိဘူးလို့သူကပြောပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာမြန်မာနိုင်ငံအလဲပိုင်းမှာနေရာကွက်ကြားမိုးရွာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမုတ်တုံမိုးရွာသွန်းနိုင်ဖို့အတွက်ကတော့မေလကုန်လောက်မှဖြစ်လာဖို့ရှိတယ်လို့မိုးစလဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်။
နာမည်ဟိုပါပေါ့လေဒီစနေကနေပြီးတော့5ရက်16ရက်နောက်ပြီးတော့မြန်မာနိုင်ငံအထက်ပိုင်းဒေသတွေရဲ့မြန်မာနိုင်ငံလေမင်းဒီလာမျိုးမှာတော့အမိုးနဲ့ငယ်ရောင်းနိုင်တယ်ပေါ့နော်။တော့ဆိုတော့ဒီမုတ်တုံကလည်း science မို့လို့ science ရအောင်ကောင်းမပြသေးပါဘူး။အပြားလေးရဲ့နေသားလေးရှိတယ်။အဲဒီကတော့ဒီအလေပိုင်းဒီမှာကျွန်တော်တို့ဒီရေပြက်လက်မှုကိုဟာသိဖို့အတွက်ဆိုတော့ကျွန်တော်မုတ်တုံဝင်ဂျော်လာတော့ဆိုတော့ဒီရေပြက်လက်မှုကြီးတော့ဟိုဂျော်နေသွားမယ်အနေသားလေးရှိပါလေ။မုတ်တုံကလည်းဒီမြန်မာနိုင်ငံတောင်ပိုင်းကိုကျွန်တော်တို့ခမန်းထားတော့ဒီ73ရက်ကနေပြီးတော့ဟုတ်ရတော့ပါတော့ညီမနိုင်ငံဒီကျွန်တော်တို့မြဝကျုံပေါ်မြဝကျုံပေါ်တော့ကျွန်တော်တို့ဒါ20 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 25 မြန်မာနိုင်ငံအနေနဲ့ပိုင်းအောင်လို့ကျွန်တော်တို့ဒီနောက်ကုန်ပေါ့နောက်နောက်ကုန်ဒီမှာဝန်ထမ်းတွေလို့ဆက်မှတ်ထားပါတယ်
လက်ရှိရင်ဆိုင်နေရတဲ့ပြဿနာကိုအစိုးရအပါအဝင်အဖွဲ့အစည်းအသီးသီးကပူးပေါင်းပြီးကူညီဆောင်ရွက်နေပေမဲ့လိုအပ်ချက်တွေကိုပြည့်မီနိုင်ခြင်းမရှိသေးဘူးလို့ဦးနေမျိုးကျော်ကပြောပါတယ
်တကယ်တမ်းတော့ဖြစ်ပွားတဲ့နှုံထိခိုက်နာကျင်တဲ့နှုံပေါ့နော်ရေရှားပေါင်းမှုကြုံတွေ့ရတဲ့ဒေတာနဲ့ကုစားချက်ကတော့မပြည့်မီသေးဘူးကြာတကယ်တကယ်တော့ဒါတွေကနိုင်ငံတကာအဖွဲ့အစည်းတွေလည်းဝင်ရောက်ကူညီဖို့လိုအပ်တယ်လို့ကျွန်တော်ကပြောချင်တယ်ကြာ
နှစ်စဉ်နဲ့တိုင်းလိုလိုအခုလိုຫນွေရာသီအတွင်းရေရှားပမှုကြောင့်တကြီးရွယ်ဦးတွေနဲ့ကလေးငယ်တွေမှာကျန်းမာရေးနဲ့ပတ်သက်တဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အစိုးရအပါအဝင်လူမှုရေးအသင်းအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရေရိုရေရှည်စီမံကိန်းတွေဆွဲပြီးတော့လှုပ်ဆောင်တင်တယ်လို့လည်းဦးနေမျိုးကျော်ကအကြံပြုပါတယ်ဆေးစိုးရတရန်းလျှောက်နိုင်ငံတော်မှာဆဲရီအတော်များများတည်ဆောက်ခဲ့ပေမဲ့လည်းဆယ်ရက်ဒီနေရာအနေထားတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့တောက်သုံးရေရှားပါတဲ့ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘူးလို့ဦးနေမျိုးကျော်ကပြောပါရခင်ဗျာ
မြန်မာနိုင်ငံအလဲပိုင်းရေရှားပါမှုပြဿနာအကြောင်းကိုစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ပထမဆုံးအကြိမ်ပြပခီးစဉ်အမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC အဖြစ်နဲ့ဖွဲ့စည်းမဲ့တဲ့တွင်ဒေါ်ဆန်းစုကြည်အမေရိကန်တန်အမတ်နဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိစ္စတွေအပြင်မြန်မာနိုင်ငံမှာအစိုးရဖွဲ့အသစ်စတင်တာဝန်ယူပြီးဒီနောက်ပထမဦးဆုံးကြိမ်ထိုင်းနိုင်ငံဝန်ကြီးချုပ်တိခံပါရှင်ထိုင်းနိုင်ငံကြားရေးဝန်ကြီးလာရောက်လည်းပတ်ခဲ့တဲ့ခီးစဉ်အကြောင်းစတာတွေကိုနားဆင်ရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆန်မှုဝေကအကူအညီတင်ဆက်ထားပါတယ်ရှင်
ဧပြီလတရနေ့ကစလို့ NLD အစိုးရတဲ့တာဝန်ယူပြီးတဲ့နောက်နိုင်ငံတော်တမန်တော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ပထမဦးဆုံးနိုင်ငံခြားခရီးစဉ်ဖြစ်လာအိုနိုင်ငံကိုဧပြီလ6ရက်နေ့မှာနေချင်းပြန်တွားရောက်ခဲ့ပါတယ်။အစိုးရတဲ့ပထမဦးဆုံးပြပခရီးစဉ်ကိုပြည်တွင်းသတင်းမီဒီယာတွေကစိတ်ဝင်စားရှိနေကြကြပြီးမနေ့ပိုင်းထွက်ခွာချိန်နဲ့ပြန်ရောက်ချိန်နေမှာစောင့်ဆိုင်းပြီးတော့သတင်းယူခဲ့ကြတာကိုတွေ့ရပါတယ်။တမနာဦးထင်ကျော်ကလေမော်ကိုတက်ဖို့အတွက်ရှေ့ဆုံးကလျှောက်သွားစဉ်၎င်းနောက်ကဇနီးဖြစ်သူဒေါ်စုစုလွင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးဖြစ်တွဲဖက်တာဝန်ယူထားသူဒေါ်အောင်ဆန်းစုကြည်နဲ့ရှင်းပြီးတော့လျှောက်နေတာကိုဒေါ်အောင်ဆန်းစုကြည်ကရှေ့ကနေတွားဖို့တိုက်တွန်းတဲ့အဖြစ်ကိုသတင်းမီဒီယာကမှတ်တမ်းတင်ခဲ့ကြပြီးဆိုရှယ်မီဒီယာတွေပေါ်မှာလူပြောများတဲ့အကြောင်းအရာကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မော်ကွန်သတင်းအက်ဒီတာဖြစ်တဲ့ကိုဇေယျလှိုင်က
ဒါတော့ကျွန်တော်ကောင်းတဲ့လက္ခဏာလို့မြင်တယ်။ဘာလဲဆိုတော့အရင်တော့ဆိုလို့ရှိရင်လေအဲ့ဒီဦးနေမခက်ကပြန်ကြည့်မှဆိုရင် तू ကဘရောမဒီနိုင်ငံတော်အကြီးအကဲတွေ तू ကအရှိပေးခဲ့တာမဟုတ်လေ तू အာနာရှိကြောင်း तू အမြဲတမ်းပဲသူ့ရဲ့မိသားစုတွေပါလေနိုင်ငံသွားတဲ့ခါမှာအမြဲတမ်းဦးစားပေးနေတဲ့တွားခဲ့တာလေကျွန်တော်ကတွေ့ခဲ့ရတာပဲလေဆိုတော့အရင်ခက်တယ်တဲ့ဒီတိုင်းပဲဆိုတော့အဲ့ဒီထိတ်ကနိုင်ငံတော်ရဲ့ဒီအဲနိုင်ငံအကြီးအကဲသားပြောင်းနေတာပဲမဲ့ပါဝါကင်ထားတဲ့ तू ကသူ့ပါဝါအမြဲတမ်းတနည်းမဟုတ်တနည်းနဲ့ပေါ်ထုတ်ပြီးပြတာနေတယ်အခုကတော့ဒီပါဝါကြီးတဲ့ပုဂ္ဂိုလ်ကအဲ့လိုမဟုတ်တော့ဘဲနဲ့တကယ်တမနာရဲ့ကတော်ပေါ့နော်သူနဲ့ဒီ protocol ရဲ့အစင်းနှဲရှာမဲ့နေရာကိုအရှိတင်ပေးတာကဒါဒီအရင်နဲ့မတူတဲ့ကောင်းတဲ့အမြင်လို့တော့ကျွန်တော်ကတော့မြင်ပါတယ
်မော်ကွန်သတင်း editor ကိုဇေယျလှိုင်ဖြစ်ပါတယ်အစိုးရတဲ့အတွက်အရေးကြီးဆုံးလုပ်ငန်းတွေထဲကတစ်ခုဖြစ်တဲ့ငင်းညာရေးကြိုးပမ်းမှုနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြကြပါတယ်ပြည်တွင်းငင်းညာရေးဆောင်ရွက်ဖို့ဆိုပြီးတော့ဦးသိန်းစိန်အစိုးရဟောင်းကမြန်မာနိုင်ငံငင်းညာရေးဗဟိုဌာန MPC ဆိုတဲ့အမည်နဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဆက်သွယ်ညှိနှိုင်းပေးတဲ့အဖွဲ့ကိုတည်ထောင်ပြီးတော့လုပ်ကင်ခဲ့ပါတယ်အခုအစိုးရတက်တက်လာပြီးတဲ့နောက် MPC ကိုဖျက်သိမ်းခဲ့ပြီးအဲ့ဒီအဖွဲ့နေရာမှာအမျိုးသားပြန်လည်ရင်ကြားစေရေးနဲ့ငင်းညာရေးဗဟိုဌာနဆိုတဲ့အဖွဲ့တက်ကိုဖွဲ့စည်းလုပ်ကင်သွားမယ်လို့အခုရက်ပိုင်းအတွင်းမှာကျင်းပခဲ့တဲ့အစည်းအဝေးရဲ့ရလဒ်အရသိရပါဗျ။ဒီအဖွဲ့အစ်တဲ့ MPC နဲ့လှုပ်ဆောင်နိုင်မှုလှုပ်ဆောင်ပိုင်ခွင့်တွေဘလို့ကွာခြားမလဲရလဒ်တွေဘလို့ကွာခြားနိုင်တယ်လဲဆိုတာကတော့လက်နက်ကင်ပဋိပက္ခနဲ့ငင်းညာရေးဆွေးနွေးမှုတွေအကြောင်းတောက်လျှောက်သတင်းရေးသားနေသူတူဖြစ်တဲ့ editor စိုင်းထွန်းအောင်လွင်ကအခုလိုတုံ့သက်ပါတယ
်အခုကတော့သူကျွန်တော်နားလဲတာတော့ဒါ committee ဖွဲ့ဖို့လုပ်နေတာပေါ့နော် APRC ကတော့အရင်တော့ကျွန်တော်နားလဲတာဥပမာ APC ကတော့မြင်တာပေါ့သူကဘာလဲဆိုတော့အရင်တော့ရှိတာကျွန်တော်တို့UPWC ပေါ့နော်ပြည်သူ့နိုင်ငံရေး committee နဲ့သူအထက်မှာဘဟုဒုံးမှတ်ပြီးကျွန်တော်တို့သူသိသူတောင်းတဲ့ committee ရှိခဲ့တာပေါ့အခုနားကျွန်တော်နားလဲတာတော့ဒီ APRC ဒီကားတော့ဒီငကိုကျွန်တော်သူသိသူတောင်းတဲ့ committee နေရာမှာစားဝင်တဲ့အဖွဲ့ကြီးဖြစ်နေလို့တော့ကျွန်တော်နားလဲတာပေါ့ဒါပေမဲ့ဘယ်သူတွေဖွဲ့ပြီးမယ်ဆိုတာမသိသေးဘူးဒါပေမဲ့အခုစပြီးထုတ်ပြန်တာလည်းသူကအကန့်အသတ်ပဲရှိနေတယ်သူ process ကလည်းဘယ်လိုကြောင်းမယ်ဆိုတာတော့မသိသေးဘူးပေါ့နော်ဒါပေမဲ့မနေ့ကတော့ ့ခုတော့ပေါ်လာတယ်ဥမာပါဝင်တဲ့ပါဝင်ထိုက်သူများအဆင့်လိုက်ပါဝင်ရေးဆိုတာအားမျိုးဖြစ်လာတယ်ပေါ့ဟိုအဲတော့သူရဲ့ပေါ်မှာကတော့မလို့ပဲဒီတော့ရှင်းရှင်းလင်းလင်းမသိရတယ်တော့တချို့ကတော့ပြောရခက်တယ်ပေါ့နော်အရင်ဟာဒီနေ့တော့နည်းနည်းလေးတော့ကွာသွားမယ်ထင်တာပဲသူကဘာလို့ဖြစ်လဲဆိုတော့ဥမာလည်းမထိုးတဲ့အဖွဲ့တွေဒီလိုတစ်ဖက်ချင်းလိုက်ပတ်ပေးရပြီပါရောလောက်ပဲ process တစ်ခုတော့ပေါ်လာလိမ့်မယ်ထင်တာပ
ါစိုင်းထုံအောင်လင်းဖြစ်ပါတယ်အခုဒီဘက်အတွင်းသတင်းမီဒီယာတွေမှာဖတ်ရှုရတဲ့အကြောင်းအရာတစ်ခုကိုတင်ပြပေးပါဦးမယ်စစ်တွေမျိုးအနီးမှာလှေမောက်လို့တေဆုံးသွားကြတဲ့ဒုက္ခသည်တွေစခန်းမှာနေထိုင်သူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲကြောင်ထုတ်ပြန်ချက်ကိုကြေညာရမှာရိုဟင်ဂျာဆိုတဲ့စကားလုံးသုံးဆွဲခဲ့တဲ့နောက်တချို့သောအဖွဲ့အစည်းတွေကတန်ယုံရှေ့မှာဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဒီကိစ္စမှာ NLD အစိုးရတက်ကဘယ်သူသဘောထားမှတ်ချက်ပေးမလဲဆိုတာကိုစိတ်ဝင်စားနေခဲ့ကြပါတယ်ဒီနောက်မှာဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံရေးမှာသကလုံးအတုံးတုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးအသေးပေတွေရှိတာကြောင့်ရိုဟင်ညာဆိုတဲ့အတုံးတုံးကိုရှောင်ကျဉ်ဖို့အကြံပြုလိုက်ပေမဲ့အမေရိကန်တာမတ်ကတော့ဒီအတုံးတုံးကိုပဲဆက်လက်ပြီးတော့တုံးဆွဲသွားမယ်လို့ပြောဆိုလိုက်တဲ့အကြောင်းသတင်းတွေမှာဖတ်ရှုရပါတယ်။အခုတစ်ပတ်စိတ်ဝင်စားစရာသတင်းတချို့ကတော့အိန္ဒိယထိုင်းနိုင်ငံအစိုးရရဲ့ကိုယ်စားလှယ်တော်အဖြစ်ထိုင်းနိုင်ငံသားရေးဝန်ကြီးနေပြည်တော်ကိုလာရောက်ပြီးတော့တမရနိုင်ငံသားရေးဝန်ကြီးစသူတွေနဲ့တွေ့ဆုံခဲ့တဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံသားအလုတ္တမတရားဝင်စင်းရတိတ္တတမ59တန်းထိုင်းနိုင်ငံမှာရှိနေတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကခီးစဉ်တွင်းမှာပြောကြားခဲ့ပြီးမြန်မာတမရကတော့ထိုင်းနိုင်ငံရောက်နေတဲ့မြန်မာအလုတ္တမတွေကိုလည်းအလုတ္တမအခွင့်အရေးဒန်းတူပေးဖို့တိုက်တွန်းခဲ့တဲ့အကြောင်းစတာတွေကိုပြောဆိုခဲ့တာကိုတင်ပြရင်းနဲ့အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုရန်နာလိုက်ရပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့27ရာစုပင်လုံညီလာခံဖြစ်ထိုးရင်းဆိုပြီးဆွေးနွေးထားတာပါ။ NLD အစိုးရနဲ့27ရာစုပင်လုံညီလာခံတရားကိုလှပိုင်းအတွင်းခေါ်ယူမယ်လို့ပြောကြားလိုက်ပါတယ်။တိုင်းရင်းသားတွေပါဝင်ပြည်သူတရားလုံး2000အားရကြိုးဆိုကြပေမဲ့ဒီညီလာခံပြည်ပြင်ဖြစ်ထိုးရင်းအောင်မြင်ရေးတို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေသလဲ။ဘလို့ကြော်လွားမလဲဆိုတာကိုတိုင်းရင်းသားပြည်နာလစ်လာတုံးသက်ရေးသားနေတဲ့ဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စန္ဒာတို့ကဆွေးနွေးတုံးသက်တင်ပြထားပါရဲ့ရှင
်ဆိုင်းဝမ်ဆိုင်းကမြန်မာနိုင်ငံမှာ NLD စူရရဲ့တကယ်လက်တွေ့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံခေါ်ယူပြီးတော့တိုင်းရင်းသားပြည်နာကိုဖြစ်ရှင်းမယ်လို့ပြောနေပါတယ်ဒါပေမဲ့ပြစ်ခတ်ရစဲရေးကိုတော့မှပဲဘသူကိုမပါစေရင်ဘူးဘယ်အဖွဲ့နဲ့မဆွေးနွေးနိုင်ဘူးဆိုပြီးတော့အထူးသဖြင့်စစ်တပ်ကအဲ့လိုပြောနေလေတော့ပင်လုံးညီလာခံခေါ်တဲ့အခါမှာတိုင်းရင်းသားအင်အားစုတွေအားလုံးပါဝင်နိုင်ပါမလားဆိုတဲ့အခက်အခဲတစ်ခုဒုတိယတစ်ခုကတော့မူအားဖြင့်တိုင်းရင်းသားတချို့ကဆိုလို့ရှိရင်အရင်လွတ်လပ်ရေးယူပြီးခါးစားမှလွတ်ခွာကြတဲ့အတိုင်းစစ်ပြည်နယ်ပဲလွတ်ချင်တယ်အခုကျတော့ပြည်နယ်နဲ့ equal တိုင်းမျိုးခုနှစ်ခုပေးထားတယ်ဆိုတော့ဒါကိုလက်မခံနိုင်တဲ့သဘောလည်းရှိနေကြပါတယ်ဆိုတော့ဒါအဲ့ဒါကတော့သဘောတရားပိုင်းပေါ့အခုလက်တွေ့မှာတိုင်းရင်းသားတွေအားလုံးကိုစပိုးပိုင်းကိုခေါ်နိုင်ပါမလားဆိုတဲ့ဟာကိုကျွန်တော်ပထမဆုံးမေ့ချင်ပါတယ်ဆက်ဝင်ဆိုင
်ဒါဟောင်ဆန်းစုကြည်တူရဲရဲ့စေတနာအားလုံးပါစေခြင်းပဲဒါမဲ့သူတကယ်လုံနိုင်မလားမလုံနိုင်လားဆိုတဲ့အပေါ်မှာစစ်တပ်ရဲ့သူနဲ့အတူတူပါဝင်လှုပ်ဆောင်မှုပေါ်မှာအများအများကြီးမူတည်မယ
်အားလုံးမပါဝင်နိုင်ဘူးဆိုရင်27ရာစုပင်လုံးကျင်းပတာအနှစ်သာရရှိပါမလားဒါဘယ်လိုဖြစ်လဲ
တကယ်လို့အားလုံးမပါဝင်ဘူးဆိုလို့ရှိရင်တော့အဲ့ဒီပင်လုံးညီလာခံအတိတ်ပဲတိတ်ပြီးပြည့်စုံမယ်လို့ကျွန်တော်မထင်ဘူးဘာလို့လဲဆိုတော့အခုနပြောနေတယ်အခုဒီအပြစ်ခတ်ရစဲကြီးမှာတော့မှတော့ဟိုအဖွဲ့မှာပါရဒီအဖွဲ့မှာပါရစစ်တပ်ကကန့်တတ်နေတဲ့အခါကျတော့အကြံတာတစ်ခုလုံးကိုတို့ကမှောင်မှိုင်းစီးပြီးတော့စီမံခြင်းနဲ့အနေထားမျိုးမှာသူကဖြစ်နေအဲ့ဒါတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့အဲ့ပင်လုံးညီလာခံတစ်ခုခေါ်ရဆိုတော့သူကပါဝင်မဲ့သူတွေနဲ့အဲ့ဒီယူဆကိုဖြစ်ထွန်းအောင်လုပ်ချင်တဲ့လူတွေကပေါင်းပြီးတော့သူတို့ရဲ့ joint program တစ်ခုသူကဖြစ်ဖို့လိုတာအခုကျတော့သူကဒေါအောင်စန်းစုကြည်ပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်သူတို့ကဦးစီးပြီးသူလုပ်တယ်ဆိုလို့ရှိရင်သူတို့ပိုင်တဲ့ process တစ်ခုသူကဖြစ်နေတယ်အဲ့ဒါကြောင့်မို့အလုံးသူပေါင်းပြီးဆွဲတဲ့အကြံတာတခုတူဖြစ်ဖို့လိုတာ
အဲ့တော့အလုံးအတူတူပေါင်းနိုင်ဖို့အတွက်အခုအပြစ်မရသေးတဲ့တိုင်းရင်းသားအင်အားစုရောအပြစ်ရတိုင်းရင်းသားအင်အားစုရောအကုန်လုံးမျက်နှာစုံကြီးဆွေးနွေးပြီးတော့ညှိနှိုင်းကြဖို့ပထမအဆင့်နဲ့လိုအပ်တဲ့ဆွဲသဘောပေါ့ခင်ဗျာ
ဟုတ်တယ်ခင်ဗျာအဲ့ဒါလားလုံးဝလိုအပ်တယ်တ
တကယ်လို့ကျွန်တော်တို့ကအေးအေးပဲဖြစ်ဖြစ်ကိုကန့်လို့ခေါ်ရရင်မြည်ပဲဖြစ်ဖြစ်တို့ကိုချန်ထားခဲ့မယ်ဆိုလို့ရှိရင်အဲ့ဒီပြည်လုံးကျအပိခါရစေးဆိုတဲ့ဥစ္စာအိဗယ်မရှိဘူးသူကဖြစ်သွားမယ်အဲ့ဒါကြောင့်မို့အရင်တော့တော်တော်တယောက်နာကြီးတာတွေအဲစီရီရထိခိုက်မှုရှိလို့ကလေးစားချင်တာတွေအလုံးပြီးဘုံခါချပြီးမှအလုံးဖိတ်ခေါ်ပြီးသူကထိုင်ပြီးစကားပြောမှသူကဖြစ်မလေးစားဖြစ်တယ်
တိုင်ဝမ်ဆက်ပြောတဲ့ကုန်လုံးသဘောတူညှိနှိုင်းထားတဲ့အဂျန်ဒါတစ်ခုမူတစ်ခုကိုကြိုတင်ချမှတ်ဖို့ဆိုတာကဖြစ်နိုင်ပါမလားအဲ့လိုမဖြစ်နိုင်ရင်21ရာစုပင်လုံးဆိုတာကပေါ်ပေါက်နိုင်ပါမလားခင်ဗျာ
တကယ်လို့ခုနပြောလို့ all inclusive ပေါ့အလုံးပါဝင်နေတဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်21ရာစုပင်လုံးဆိုတာလည်းတော့အတိပဲမရှိဘူးဖြစ်သွားမယ်ဟိုရည်ရချက်တော့ကောင်းပါရဲ့ဒါပေမဲ့တကယ်တမ်းအပြုတ်လုံးပေါ်တဲ့ခါကျတော့သူမဖြစ်နိုင်ဘူးသူကဖြစ်သွားမယ်လေ
တချို့ AA တို့ MNDAA တို့စစ်တပ်ကမခေါ်ခြင်းမပြောခြင်းဟာဆော့ဆော့ဆိုင်ဝင်ဆိုင်ဝင်ပြောတော့တယ်ငါတို့ဟာစီးရခံထားရတဲ့အတွက်ကြောင့်ဒီကောင်တွေကိုလက်စားချေပြီးအနိုင်ရမှငါတို့ဆွေးနွေးခြင်းနဲ့ဆိုတော့အဲ့လိုစိတ်ဓာတ်မျိုးနဲ့လက်မခံဘူးလို့ထင်သလားခင်ဗျာ
အဲ့ဒါလည်းအချက်တစ်ခုဖြစ်တယ်ဟုတ်ကဲ့ဒါပေမဲ့အဲ့ဒီအချက်တည်းမကပဲလေသူတို့ကဒီနေသက်မှာရှိနေတဲ့အဲ့ဒီကိုကန့်တို့လဝတို့မင်္ဂလာတို့လေသူတို့ကပေါ်ထိတ်လို့ချင်တာရုပ်လုံးပေါ်ချင်တာသူတို့ကနိုင်ငံခြားရဲ့ proxy ပေါ်နိုင်ငံခြားရောမမှုမကျတဲ့အဖွဲ့အစည်းတွေလို့သူတို့ကရုပ်လုံးပေါ်ချင်တယ်အဲ့လိုရုပ်လုံးပေါ်ခြင်းအားဖြင့်သူတို့ရဲ့မဟာဗမာလို့ပဲခေါ်ခေါ်ဗမာ nationalism သူတို့ကမြင့်တင်ကြတယ်အဲ့လိုမြင့်တင်ပြီးတော့ရန်သူပုံရိပ်ကိုသူကအဲ့လိုထောက်ထားလို့ရှိရင်စစ်တပ်မှာသူတို့ကလှုပ်ရှားကန်ရှားတို့လို့ကျေလေတို့ရဲ့စီရေးရတို့ကပါဝင်ဆက်ဖက်မှုတွေတို့ကအများအားဆိုအလုံးနိုင်တဲ့ခါကျတော့တို့ကနိုင်ငံရေးအနေအထားမှာလဲတို့ကအသာစီးမှုရမယ်လို့အရင်ပုံစံနဲ့တို့တွက်ထားတဲ့ပုံစံမျိုးဖြစ်ချင်လဲဖြစ်နိုင်တယ
်ဟုတ်ကဲ့ဒါကတော့21ရာစုပင်လုံးဖြစ်လာနိုင်မဖြစ်လာနိုင်ဆိုတော့ပထမအဆင့်ကိုကျွန်တော်ဆွေးနွေးတာဖြစ်ပါတယ်နောက်တစ်ဆင့်တက်ပြီးတော့ကဲဆွေးနွေးဖြစ်ပြီးထားပါတော့မူအားဖြင့်သဘောတူညီမှုရရှိရေးဓမ္မပါဝင်ရှိပြည်နယ်ပဲလူချင်းနဲ့ဆိုတော့တိုင်းရင်းသားတွေနဲ့အခုပို့ချုပ်နေဝင်လက်ထက်ကတည်းကလှုပ်ခဲတဲ့ဒီမားကိုပေါ့လေဟိုတုန်းကဘဘဖရော်ပါကိုပြည်နယ်တင်းနဲ့တန်းလူညီမျှတဲ့ခုနှစ်နယ်အခုဆိုရင်တိုင်းဒေသကြီးပေါ့လေနောက်တိုင်းဒေသခုနှစ်ပြည်နယ်လှုပ်ထားတဲ့ကိစ္စဒီကိစ္စကိုသဘောတူတိုင်းမဲ့အလားလားရှိပါမလားခင်ဗျာအတော်လေးညှိနှိုင်းရမယ့်ကိစ္စထင်ပါတယ်အဲ့ဒါ
ဒီကိစ္စတကယ်တော့သူကတော်တော်လေးကိုနက်နေတယ်နက်နေရတဲ့အကြောင်းရင်းကလည်းဒီတိုင်းဒေသတွေကခုနှစ်ပြည်နယ်ပမာလူများစုကခုနှစ်တိုင်းနဲ့သူကပြန်ပြီးဟို balance တော့လှုပ်ထားတာအဲ့လိုလှုပ်ထားတော့ကျွန်တော်တို့ကတိုင်းသားတွေရဲ့ရှိတဲ့ကိုယ့်ကိုပြန်ပြီးကောက်ွယ်နေတဲ့ဗီဒီယိုအနာတော့လုံးဝမရှိတော့မရှိတဲ့အတွက်ကြောင့်မို့တိုင်းသားနိုင်ငံရေးကအနာလိလာတဲ့တိုင်းသားတွေအနေနဲ့လှုပ်ရှင်တဲ့ပြည်တော်စုကသူက ethnic base ပြည်တော်စုသူကဖြစ်တဲ့အတွက်ကြောင့်မို့ပမာလဲပြည်နယ်တခုဖြစ်တဲ့နယ်လို့တို့ကအဲ့လိုအကြံဉာဏ်သူကပေးတာပေါ့ဆိုတော့ဒီအကြံဉာဏ်ကြီးကိုလက်ခံဖို့ဆိုတော့ဗာအဲ့ဒီဗမာလူများစုကလည်းဟာကျွန်တော်တို့ကလူများစုဖြစ်အတန်းနဲ့အတန်တရာမဲရမလားဆိုပြီးအကြောက်ကညင်းတဲ့အပိုင်းနေလဲတော့ရှိတာပေါ့အများအားဖြင့်အဲ့ဒီအာဏာရနေတဲ့ဗမာနိုင်ငံကြီးလူရန်းစားတွေတော့ပြီးအဲ့ဒီစစ်တပ်ထဲကအဲ့ဒီဟို ethnocentrism ပေါ့ဗျာအဲ့လိုမျိုးဟိုမဟာလူမျိုးကြီးပါလားဝင်နေတဲ့လူတွေကအဲ့ဒါကိုတော့အကြောက်ကတော့ညင်းရမှာဒီပြဿနာလော်လကူတဲ့ကျွန်တော်တို့ဖြေရှင်းဖို့တော့လည်းခက်မယ်ခုလောလောဆယ်မှာ
ဟုတ်ကဲ့ဆိုတော့21ရာစုပင်လုံးဆိုတော့လှုပ်အောင်တော့ခေါ်ဖြစ်အောင်တော့အောင်မြင်ဖို့အလားတိတ်မရှိဘူးဆိုတဲ့သဘောဖြစ်နေတာပါအဲ့ဒီဆိုရင
်ကျွန်တော်တို့ကအဲ့ဒီ ethnic base ဥစားပေါ့ဗျာအဲ union ကိုကျွန်တော်တို့ကလက်ခံမယ်ဆိုလို့ရှိရင်တော့21ရာစုပင်လုံးကြီးလက်ခံညီညီမျှများဖြစ်ပေါ်ရင်မတန်ခဲရင်လိမ့်မယ်အ
ဲ့ဒီကတော့အလျှော်တင်းမလုပ်နိုင်ကြဘူးလားဒီတော့နှစ်ဖက်ကတိုင်းသားတွေဘက်ကရော ethnocentric federation မဟုတ်ဖ ೇನೆ region wise
ခုနောက်ဆုံးစာရန်တစ်ခုထွက်လာတယ်ဗျာမစ္စတာရောဘတ်ဒေးလာသူကပြောတာဒီဟိုဘုရား decentralization ပေါ့ဗျာဒီပို့ပြီးဟိုဒီ devolution လို့ခေါ်လို့ရတော့အဲ့ဒါကိုခုနှစ်ပြည်နယ်ရှိပြည်နယ်ဆက်လေးပြည်နယ်ပဲလုံးမဲ့အစား94 township လောက်ကျွန်တော်လုံးလိုက်မကောင်းဘူးလားလေသူကအဲ့လိုအတန်းညာမျိုးပေးတယ်ဆိုတော့ကျွန်တော်ထင်တာလဲအဲ့ဒါလဲနီလန်ကောင်တစ်ခုပဲ decentralization ကိုရှိပြီနဲ့ဆက်လေးပြီနဲ့တော့မတမပဲနဲ့ဒီထက်ပိုပြီးကျွန်တော်တို့အောက်မှာအနာတွေခွဲဝေလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာ ethnic based federalism ထက်ပိုပြီးကောင်းများကောင်းလာလိမ့်မလားလို့အဲ့လိုမျိုး theory အရာစဉ်းစားတဲ့အထွေခေါ်ရဲ့သူလည်းရှိတာပါလေကိုလောလောဆယ
်ဟုတ်ကဲ့နောက်တစ်ခုကဥပမာရှမ်းပြည်နယ်ဆိုကြပါစို့ရှမ်းပြည်နယ်ထဲမှာတခါတခြားတိုင်းသားတွေကစီရပြည်နယ်လို့ကျင်တာတို့ဘာလို့ရှိနေပါလဲဒါအဲ့ဒီကိစ္စကတော့ဘယ်လိုနှိမ့်ရမှာဤတော့အဲ့ဒီကိစ္စကတော့ပြည်လည်နိုင်မှာမလား
ဒီကိစ္စကကျွန်တော်တို့ရှမ်းပြည်တပီတဲ့တူကသူကညှိလို့မရအောင်ဖြစ်နေတကယ်တော့ဖက်ဒရယ်နိုင်ငံတစ်ခုကိုကျွန်တော်တို့ကအ ਨੇ စုံဒီလို ship ပြည်နယ် base လုပ်ပြီးကျွန်တော်တို့တည်ထောင်နိုင်ပြီဆိုလို့ရှိရင်ဖြတ်ပြီးပြည်နယ်အသက်သူတို့လူကျင်တဲ့ဟာကိုပေးဖို့အတွက် criteria တွေလူတဲ့စံစံကြီးစံညွန့်နေကျွန်တော်တို့ကအတူပေါင်းထိုင်ပြီးတော့အဲ့ဒါတွေကျွန်တော်ရေးရမှာဟုတ်နော်အဲအလုံးသဘောတူရေးဆွဲပြီးအဲ့ဒီစံကြီးစံညွန့်နေညီတယ်ဆိုလို့ရှိရင်တော့ပြည်နယ်လူကျင်တဲ့ဆိုလည်းပြန်ပြလိုက်လို့ရပါပဲ
ဆိုတော့အတိုင်းသားတွေကိုပါဝင်လာအောင်လုပ်နိုင်မဲ့ကိစ္စနောက်ပြီးတော့ပြည်နယ်အရေးအတွက်ဘလောက်သတ်မှတ်မယ်ဆိုတဲ့ကိစ္စတို့အဲပြည်နယ်တစ်ခုဖြစ်ဖို့အတွက် criteria သတ်မှတ်ဆုံးဖြတ်မဲ့ကိစ္စတွေအလုံးပေါင်းလိုက်ရင်အတော်တော့ခက်ခဲတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဒီ21ရာစုပင်လုံညီလာခံအောင်မြင်ပြီးမြောက်ရေးဆိုတာဟာဘလောက်ထိအကောင့်မြင်ပါသလဲဟိုအလုံးလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်အဲရောတကယ်ပဲတောင်ဆန်းစုကြည်ကတော့အထင်ဆွဲမနေဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့လာပိုင်းအတွင်းမှာသူတို့လှုပ်သွားမယ်ဘာညာပြောတယ်အဲ့လောက်ထိဖြစ်လာနိုင်မယ်ထင်ပါလားသူတို့မျိုးအဲ့ဒါဟာ lip service နှုတ်စကားကြီးပေးတာလောက်ပဲဖြစ်နေလိမ့်မလားဆိုတာနဲ့သုံးသပ်ပေးပါဦးခင်ဗျာ
ရည်ရွယ်ချက်ကတော့ကောင်းတယ်နော်ဒါပေမဲ့ဒီကရန်ခုနကျွန်တော်တို့ဥစ္စာလမ်းဆွေးနွေးတဲ့အဲ့ဒီအချက်နှစ်ချက်သုံးချက်လောက်ကိုကသူကပြဿနာတော့ကြီးနေပြီဆိုတော့အဲ့ဒီပြဿနာတွေကိုကျွန်တော်တို့ကြီးကြီးလဲလဲဆွေးနွေးဖို့အတွက်ဆိုလို့ရှိရင်တော့ခုနပြောလိုပဲကျွန်တော်တို့ joint process တစ်ခုဖြစ်အောင်ပါမပရီကွန်ဒီရှင်းမရှိဘဲနဲ့အဲ့ဒီပဝင်တဲ့ပဝင်ထိုက်တဲ့လူတွေအားလုံးပေါ့ဗျာအဲ့ဒါအလုံးကိုခေါ်ပြီးစဉ်းစားကြမယ်ဆိုလို့ရှိရင်တော့သူတဆင့်စီတော့သူကတွားလို့ကျွန်တော်ရနိုင်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အရေးကြီးတာတော့အဲ့ဒီဒေါအောင်စန်းစုကြည်တယောက်တည်းခုနပြောတဲ့အဲ့ဒီပြဿနာတွေကိုအကုန်လုံးရုံးကားမယ်ဆိုလို့ရှိရင်တော့ခက်မယ်ကျွန်တော်ထင်တာတော့ theory အရာသူ့ကိုအထောက်ပံ့ပေးနိုင်တဲ့ body တခုတော့လုံမလားလို့အဲ့လိုခုနကကျွန်တော်တို့ပြောတဲ့ဟာတွေကိုအကျော်လွှားနိုင်ဖို့အတွက်ပေါ့လေ
ဦးကျော်ဇင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနှာစင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရိနေမနေ့ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ရပါမယ်ကိုရင်နိုင်စူးစီးတင်ပြထားပါရဲ့ရှင
်အမေရိကန်ပြည်ထောင်စုလော့စ်ဗေဂတ်စ်မှာမေလ9ရက်နေ့စနေနေ့ကကျင်းပခဲ့တဲ့ WBC Middleweight လက်ဝဲချန်ပီယံလူပွဲမှာတော့မက္ကဆီကိုနိုင်ငံသားဆောကနေလိုအယ်ဗာရက်စ်ကဗြိတိန်ကအမီယာခန်းကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် WBC ကမ္ဘာလှုပ်ရှားကောင်စီရဲ့ချန်ပီယံလူပွဲမှာအယ်ဗာရက်စ်ကအမီယာခန်းကို6ချီမှာအလဲထိုးပြီးတော့အနိုင်ယူခဲ့တာပါအစောပိုင်းမှာခန်းကသူ့ရဲ့လျင်မြန်မှုနဲ့လှုပ်ရှားမှုတွေကိုအတုံးချပြီးတာဇီရအောင်ထိုးနိုင်ခဲ့ပေမဲ့လည်း6ချီရောက်မှအယ်ဗာရက်စ်ရဲ့ညာဝိုက်လက်သီးတစ်ချက်မိပြီးတော့အလဲထိုးခံလိုက်ရတာဖြစ်ပါတယ်အယ်ဗာရက်စ်ကအခုဆိုရင်48ပွဲနိုင်တပွဲတည်းတပွဲရှုံးထားပါတယ်အဲ့ဒီ48ပွဲတည်းက33ပွဲကတော့အလဲထိုးနိုင်ယူခဲ့တာဖြစ်ပြီးတော့ရှုံးတဲ့တပွဲကတော့ American က Floyd Mayweather ကို2013ခုနှစ်မှာရှုံးခဲ့တာဖြစ်ပါတယ်ခင်ဗျာ Olympic ပြိုင်ပွဲဘက်ကိုကြည့်မယ်ဆိုရင်တော့ Olympic မီးရှို့တိုင်းဟာအခုဆိုရင် Brazil နိုင်ငံမှာစတင်ပြီးတော့ lesson ကန်သဲဆောင်နေပါပြီ Olympic မီးရှို့တိုင်းဟာ Switzerland နိုင်ငံ Geneva မြို့ကနေ Brazil နိုင်ငံမြို့တော် Brasilia ကိုပြီးခဲ့တဲ့တပတ်အင်္ဂါနေ့မှာစတင်ရောက်ရှိလာတာဖြစ်ပြီးတော့ Brazil နိုင်ငံတဝက်မှာ95ကြာလှည့်လည်သဲဆောင်သွားမှာဖြစ်ပါတယ်ပြီးခဲ့တဲ့မေလ4ရက်နေ့ကနေ9ရက်နေ့အတွင်းမှာတော့ဘရာဇီးလ်နိုင်ငံအလဲပိုင်းအနောက်ဘက်ချမ်းကဂွာယာပီနယ်မှာတည်ဆောင်ခဲ့ကြပါတယ်။အိုလံပစ်မီးရှို့တိုင်ကိုဘရာဇီးလ်နိုင်ငံတဝက်မှာလူပေါင်း12,000ကလက်ဆင့်ကန်တည်ဆောင်ပြီးတော့မြို့ပေါင်း335မြို့ကိုဖြတ်ပြီးတော့တည်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းဘက်ကိုကြည့်ရမယ်ဆိုရင်တော့ကမ္ဘာကျော်ဘောလုံးသမားမက်ဆီရဲ့အင်ဂျီကိုမဝယ်နိုင်လို့အာဂျင်တီးနားအင်ဂျီအယောင်အဖြူနဲ့အပြာကြားပလတ်စတစ်အိတ်ကိုမက်ဆီနာမည်တက်ပြီးတော့ဝတ်ခဲ့တာကြောင့်လူမှုကွန်ရက်စာမျက်နှာတွေမှာနာမည်ကြီးသွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကမတာဇာအမာဒီဟာအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ပြေးတိမ်းရှောင်နေရပါတယ်။အမာဒီနဲ့သူ့မိသားစုဟာပါကစ္စတန်နိုင်ငံကက်တာမြို့ကသူ့ရဲ့ဦးလေးအိမ်ကိုပြောင်းလာတာဖြစ်တယ်လို့ဦးလေးဖြစ်သူဝါဟက်အမာဒီကပြောပါတယ
်။ရဲ့ဂျိုအာဖဂန်နစ္စတန်မစ်မစ်မခလစ်ဂန်ဂန်ဂစ်တာ
အာဖဂန်မှာရှိတဲ့ဂိုင်းတွေနဲ့အကြမ်းဖက်သမားတွေကအမာဒီကိုပြန်ပေးဆွဲလာနိုင်တယ်လို့စိုးရိမ်နေကြပါတယ်။အဲ့လိုပြန်ပေးဆွဲပြီးငွေတောင်းတဲ့ဂိုင်းတွေလည်းရှိပါတယ်။သူဖေကပိုက်ဆံတိတ်မရှိပါဘူးဒါကြောင့်သူတို့အာဖဂန်နစ္စတန်ကနေပြီးတော့ဒီကိုပြောင်းလာတာပ
ါသူနေထိုင်တဲ့အာဖဂန်နစ္စတန်အလဲပိုင်းကဂါစီဒေသဟာလုံခြုံရေးအရာစိုးရိမ်စရာကောင်းပြီးတော့ပြန်ပြီးဆွဲတာတွေလည်းမကြာခဏဖြစ်တာကြောင့်
အမာရီကိုပြန်ပေးဆွဲလာနိုင်တယ်လို့သူမိသားစုကဆိုရင်းနေတာဖြစ်ပါတယ်ခင်ဗျာ။ရိုမေးနီးယားနိုင်ငံဘက်မှာတော့ဒိုင်နမိုဘူခါရက်စ်အသင်းကကင်မရွန်ကွင်းလယ်လူပက်ထရစ်အီကန်ဟာမေလ6ရက်နေ့ကပွဲကစားနေတော့မှလဲကြပြီးတော့တည်ဆုံသွားပါတယ်။အသက်26နှစ်ရှိပြီဖြစ်တဲ့အီကန်ဟာရုတ်တရက်နှလုံးခုန်တာရက်ပြီးတော့တည်ဆုံသွားတာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်။အီကန်တည်ဆုံရတာဟာကွင်းထဲမှာလဲကျနေတော့ဆေးဖွဲ့စီကလုံလောက်တဲ့ရှေးဦးတူနာပြုစုနီးတွေမရခဲ့လို့ဖြစ်တယ်လို့ရိုမေးနီးယားဆေးရုံးကပြောလိုက်ပြီးအသင်းဆရာဝန်ဘက်ကတော့ဒါဟာမမှန်ဘူးလို့ညင်းချက်ထုတ်လိုက်ပါတယ်2003ခုနှစ်တုန်းကလည်းကင်မရွန်လက်ရွေးစဉ် VVN 4ဟာကမ္ဘာတိုက်ကြီးများဖလားဘောလုံးပြိုင်ပွဲကစားနေတော့မှလဲကျပြီးတော့တည်ဆုံသွားခဲ့ဥပါတယ်ခင်ဗျာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဂျောင်ဟာဗလန်ချာမေလ10ရက်နေ့ကအသက်တရာပြည့်သွားခဲ့ပါပြီမစ္စတာဟာဗလန်ကို1916ခုနှစ်မေလ10ရက်နေ့ကရီယိုဒီဂျနေရိုမြို့မှာမွေးဖွားခဲ့တာဖြစ်ပြီးတော့သူဟာဖီဖာဥက္ကဋ္ဌဖြစ်တဲ့1984ကနေ98ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာကျင်းပမဲ့နှစ်တရာပြည့်ကိုပါအမေရိကဖလားဘောလုံးပြိုင်ပွဲမှာတော့ဘရာဇီးတိုက်စစ်မှုနေမှာပါဝင်နိုင်တော့မှာမဟုတ်ပါဘူးဘရာဇီးမှာကျင်းပမဲ့2016ရီယိုအိုလံပစ်ပွဲမှာဝင်ကစားမှာဖြစ်တဲ့အတွက်ကိုယ်ပါအမေရိကဖလားဝင်မဲ့ဘရာဇီးအသစ်မှာမပါနိုင်တာဖြစ်ပါတယ်နေမှာမပါနိုင်ပေမဲ့လည်းသူ့အသင်းကိုတော့ယုံတယ်လို့ဘရာဇီးနိပြတုံကန်ကပြောလိုက်ပါတယ
်အဆလက်ဆုံးဘရာဇီးလီယားကိုမဖလဲ antes ela tem um compromisso com a vitória nós temos que entrar sempre com essa ideia com essa mentalidade então
ဘရာဇီးအသင်းအနေနဲ့အနိုင်ရအောင်လုပ်သွားမှာပါကျွန်တော်တို့ပြိုင်ပွဲဝင်တဲ့အခါနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ပဲဝင်ကစားပါတယ်ကိုပါအမေရိကနဲ့ Olympics ပြိုင်ပွဲနှစ်ခုစလုံးကအရေးကြီးတယ်ဆိုတာရှင်းပါတယ်တံမွေအလုံးကိုကျွန်တော်တို့ရဲ့အကောင်ဆုံးအသင်းကိုလွှတ်ပြီးတော့ဒီမန်ချက်တွေအောင်မြင်အောင်လုပ်သွားမှာပ
ါ2016 Rio Olympic ပြိုင်ပွဲမှာတော့အင်းရှင်ဘရာဇီးအသင်းဟာတောင်အာဖရိက Iraq ဒိမတ်တို့နဲ့တအုပ်စုတဲ့ကစားအမှာဖြစ်ပါတယ်ဘရာဇီးအသင်းဟာ Olympic ပြိုင်ပွဲမှာရွှေတံဆိပ်တစ်ခါမှမရဘူးတာကြောင့်ဒီကြိမ်ကတော့အကောင်ဆုံးအခွင့်အရေးရှိနေပြီးရမယ်မရဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စုစည်းတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနှားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နှားဆင်နိုင်ပါတယ်။ကြာသပတေးနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 30 40 50 နဲ့ line meter 190တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာဖြစ်ပါရဲ့ရှင
်။အင်ချမ်းမြေလုံငန်းရှင်ဂရေးကျွတ်တရေဒေါ်နယ်ထရမ့်အနေနဲ့ Republican Party ကိုစားပြုသမ္မတလောင်းတူဖြစ်လာဖို့ရှိနေပေမဲ့ပါတီတွင်အဓိကခြားသူတွေရဲ့ထောက်ခံမှုရဖို့ဆက်လက်ကြိုးစားနေရဆဲဖြစ်ပါရဲ။သမ္မတလောင်းဖြစ်ဖို့ရှင်ပြန်ခဲ့ကြတဲ့ Texas ပြည်နယ်ထက်လွတ်တော်မှတ် Ted Cruz နဲ့ Florida ပြည်နယ်ထက်လွတ်တော်မှတ် Marco Rubio တို့ဒီသတင်းပတ်သက်လွတ်တော်တွေပြန်ရောက်လာပေမဲ့ Trump ကိုထောက်ခံမှုပေးဖို့လည်းနှုတ်ဆက်နေကြဆဲဖြစ်ပါရဲ။တခြား Republican အမတ်တော်များကလည်းသမ္မတလောင်းဖြစ်ယူခြင်းမဲ့ပါတီဇူလိုင်လပါတီညီလာခံကိုတက်မှာမဟုတ်ဘူးဆိုပြီးပြောဆိုနေကြတာပါ။ငငါနေကသမ္မတလောင်းအကြုံမဲ့ပွေးပွဲတွေကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာတော့ Democratic Party က Vermont ပြည်နယ်ထက်လွတ်တော်မှတ် Bernie Sanders ကလည်းအနိုင်ရရှိသွားခဲ့တာပါ။ US နိုင်ငံ Bagley မြို့တော်မြောက်ပိုင်းကရှီယာမွတ်စလင်တွေရှိရာအရက်ကဈေးတစ်ခုအတွင်းဒီကနေ့ဘုံးတလုံးပေါက်ကွဲမှုကြောင့်လူ85ယောက်တဲ့မင်းသေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့ဝင်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ဆရာမြို့တော်ကမနက်ခင်းလူစီကားချိန်ဈေးထဲမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်ထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားအလီဟေရာကလာနီကိုအခိုက်အတန့်အကြမ်းဖက်ဖွဲ့နဲ့ဆက်နွယ်တဲ့ပြန်မေးဆွဲသူတွေရဲ့လက်ကဏ္ဍပြန်လည်ကတင်နိုင်ငံပြီးနောက်တရက်ကြာဒီကနေ့မှာတော့အာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပြန်လည်ရောက်ရှိလာပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကစစ်တပ်ရဲ့ထိန်းသိမ်းစခန်းမှာအသက်6နှစ်အောက်ကလေး7ယောက်ပါဝင်ဒီနှစ်ထဲမှာသေဆုံးသူ150နီးပါးရှိခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစာအသစ်ကဖော်ပြထားပါတယ်။ဒီအတွက်လည်းထိန်းသိမ်းစခန်းတွေကိုချက်ချင်းပိတ်ပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်တာပဲဖြစ်ဖြစ်အရက်ဖက်အာဏာပိုင်တွေထံလွှတ်ပြောင်းတာမျိုးပဲဖြစ်ဖြစ်လုံဆောင်မှုလည်း Amnesty International ရဲ့ဖွဲ့ကနိုင်ဂျီးရီးယားအာဏာပိုင်တွေကိုတိုက်တွန်းထားပါတယ်။နိုင်ဂျီးရီးယားစစ်တပ်ကတော့ Amnesty International ရဲ့ဖွဲ့ရဲ့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီထုံဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.